Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2023ခုနှစ် April 30ရက်နေ့တနင်္ဂနွေနေ့မတက်ဖက်အသံလွှင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့မတက်ဖက်အသံလွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာမနက်ခင်းပါရှင်ကျွန်မခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုစုံမှုကြောင့်လည်းသူပြောပြပေးမှာပါဆူရမ်မှာစစ်တပ်နဲ့ပြိုင်မဲ့ RSF တပ်တွေကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေပါတယ်ရန်နဲ့ချီတဲ့ American နိုင်ငံသားတွေကိုဆူရမ်နိုင်ငံကနေစပြီးတော့ကယ်ထုတ်နေပါပြီအရှေ့လိုက်ပိုင်းဒေသတွေမှာ American တွေရှိနေတာကိုမလိုလားဘူးလို့ Iran ကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုစုံမှုကြောင့်
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့သတင်းဖေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုံးလင်းသွားမှာပါအဲ
့လိုလူမှုရေးအဖွဲ့ကတောင်ထင်ဝရောက်ဖြစ်ပြီးတယ်မှာကြီးသွားပြည်သားနဲ့ပြည်ုပ်နိုင်ငံသားတဦးနဲ့အထောက်ထားမဲ့မြန်မာဒေါက်တာ23ဦးကိုဖမ်းဆီးခံခဲ့ကြပါတယ
်၃ရက်အတွင်းမှာထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်လာတဲ့မြန်မာနိုင်ငံသား150လောက်အဖမ်းခံခဲ့ရတာကို VOA ကသိရှိခဲ့ရပါတယ်မကြမီပဲတင်ပြပေးပါမယ်အဲ့ဒီနောက်မှာတော့ဒိုအတန်ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေပြိုင်ကဘာဟာရှနိုင်ငံရေးလျာစီးပွားသတင်းများဥရုယာဒီနဲ့အနာဂတ်ကဘာစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အခုကျွန်တော်တို့တင်ပြပေးပါမယ
်ဆူရန်နိုင်ငံမှာဆူရန်စစ်တပ်နဲ့ပြိုင်ပွဲ RSF တပ်တွေကြားတိုက်ပွဲတွေဖြစ်ပွားနေတာသတင်းသုံးပတ်ရှိလာပြီဖြစ်ပြီးတော့အပြစ်ခံရက်ဆဲဖို့အတွက်နှစ်ဖက်လုံးသဘောတူထားတဲ့ဂျားကပဲခါတုံးမျိုးတော်တဝိုက်ဆင်းနေနေမှာမြေပြင်ကရောဝေဟင်ကပါပြစ်ခတ်တိုက်ခိုက်နေကြဆဲဖြစ်ပါတယ်အခုလိုဆက်လက်တိုက်ခိုက်နေတာကြောင့်ဘေးလွတ်ရာကိုထွက်ပြေးပုန်းရှောင်တဲ့ဒေသခံတွေပိုးပြီးများလာတယ်လို့တိုက်ခိုက်မှုတွေရပ်မသွားဘူးဆိုရင်တော့နိုင်ငံတည်ငြိမ်မှုပိုးပြီးတော့ပြက်ပြားလာနိုင်တယ်လို့လည်းသတိတွေပေးနေကြပါတယ်ခါတုံးမျိုးတော်တလောမီးခိုးလုံးမဲကြီးတွေလွှမ်းခြုံနေတာပါနှစ်ဖက်အပေးယူလုံးမဲ့အရေးလက္ခဏာမတွေ့ရသေးပေမဲ့ညှိနှိုင်းမှုတွေလုပ်ဖို့အတွက်လမ်းပိုပွင့်လာတာတော့တွေ့ရတယ်လို့ကုလသမဂ္ဂကိုယ်စားလှယ်ကပြောပါတယ်။ဒါပေမဲ့ညှိနှိုင်းမဲ့ရက်တော့မတန့်မှသေးပါဘူး။နှစ်ဖက်ကြားတိုက်ခိုက်မှုတွေဆက်တင်ခဲ့တဲ့ April 15ရက်ကစပြီးအခုချိန်ထိရာနဲ့ချီတည်ဆုံးခဲ့ရတယ်လို့ဒဏ်ရာရသူလည်းထောင်ချီရှိနေပါတယ်။ဆူရမာဒီမိုကရေစီအစိုးရတည်းအထူတော်မှနိုင်ငံတကာတိုင်းဝိုင်းပတ်မုံးမှုနဲ့လှုပ်ဆောင်မှုတွေလမ်းကြောင်းပြောင်းပြီးပြည်ရင်းစစ်အနေထားရောက်လာတဲ့အတွက်ဆူရမ်နိုင်ငံသားတောင်းနေချီပြီးအိန်းချင်းနိုင်ငံတွေကိုထွက်ပြေးခိုလုံနေကြတာဖြစ်ပါတယ်။American ပါဝင်အင်အားကြီးနိုင်ငံတွေရဲ့ဂျာဝင်ဖြန့်မြင့်မှုနဲ့ပြစ်ခတ်ရေးရေးသဘောတူညီချက်အများပြားရပါပြီ။အခုထိဘယ်သဘောတူညီချက်မှမအောင်မြင်သေးပဲတိုက်ပွဲတွေဆက်ဖြစ်နေတာပါ။ဒါပေမဲ့စနေနေ့မှာပဲခါတုံးမြို့ရဲ့နားမြစ်တစ်ဖက်ကမ်း Omdurman မြို့မှာစစ်တပ်လင်းတစ်စင်းကိုသူတို့ပစ်ချတယ်လို့ RSF ကကြေညာပါတယ်။ဒါဟာစစ်တပ်ကပြစ်ခတ်ရေးဆေးသဘောတူညီချက်ချိုးဖောက်တာကြောင့်လို့ပြောပါတယ်။ဒီဆွဆွဲချက်တွေဆူရန်စစ်တပ်ကတစုံတရာတုံ့ပြန်တာမရှိသေးပါဘူး။RSF တပ်တွေကအပြည့်အသဘောတူညီချက်ကိုချိုးဖောက်တယ်လို့အစပိုင်းကမှဆူဒန်စစ်တပ်ကလည်းဆွဆွဲထားတာလည်းဖြစ်ပါတယ
်စစ်တပ်နှစ်ဖက်ကွဲပြီးတိုက်ပွဲတွေဖြစ်ပွားနေတဲ့ဆူဒန်နိုင်ငံမှာပထမဆုံးအကြိမ်ရာနဲ့ထီတဲ့အမေရိကန်နိုင်ငံသားတွေကိုလေရင်နဲ့ကယ်ထုတ်နိုင်မှုအတွက် Port Sudan စိတ်ကမ်းမြို့ကိုကုန်လမ်းကနေတည်ဆောင်လာရမှာစနေနေ့ကရောက်ရှိသွားပြီဖြစ်ပါတယ်လူဦးရေ200ကနေ300လောက်ရှိတဲ့အမေရိကန်နိုင်ငံသားနဲ့အမြဲတမ်းနေထိုင်သူ Green Card ကင်ဆောင်သူတွေကိုကုန်းလန်းကနေဘတ်စကားနဲ့တည်ဆောင်လာခဲ့တာဖြစ်ပါတယ်တိုက်ခိုက်ရေးမောင်းသူမဲ့ဒရုန်းယာဉ်တွေကကောင်းငင်ကနေစောင့်ကြပ်လိုက်ပါခဲ့ပါတယ်တိုက်ပွဲတွေဖြစ်နေတာနှစ်ပတ်လောက်ရှိပြီဖြစ်တဲ့ဆူဒန်နိုင်ငံကနေအမေရိကန်နိုင်ငံသားတွေကိုကယ်ထုတ်ဖို့ပြီးခဲ့တဲ့ April 22ရက်နေ့ကအမေရိကန်တပ်ဖွဲ့တချို့မြို့တော်ခါတုံကိုရောက်ရှိသွားပြီးနောက်အခုလိုစတင်ဆောင်ရွက်ခဲ့တာဖြစ်ပါတယ်မိုင်900လောက်ရှိတဲ့ခရီးကိုဘတ်စကားတွေနဲ့တည်ဆောင်လာပြီးဆူဒန်စိတ်ကမ်းမြို့ကိုဘေကင်းစွာရောက်ရှိသွားပြီဖြစ်ကြောင်းအမေရိကန်တာဝန်ရှိသူတွေကလည်းပြောဆိုပါတယ်အဲ့ဒီကနေမှတဆင့်လေရင်နဲ့အမေရိကန်ပြည်ထောင်စုကိုခရီးဆက်မှဖြစ်ပါတယ်ဆူဒန်နိုင်ငံမှာအမေရိကကိုပြန်လို့တဲ့အမေရိကန်နိုင်ငံသားနဲ့အမြဲတမ်းနေထိုင်သူစုစုပေါင်း 16,000 လောက်ရှိနေပါတယ
်ယူကရိန်းနိုင်ငံဥမန်းမြို့လေးမှာရုရှားတပ်ကနေပစ်ခတ်တဲ့မစ်ဆိုင်းဒုံးကျည်တွေကြောင့်တောက်ကြံတွေကလူနေအဆောက်အဦကိုထိမှန်ပြီးတော့ကလေးငယ်6ဦးပါဝင်လူပေါင်း23ဦးသေဆုံးရတဲ့နေရာမှာရှာဖွေကယ်ဆယ်ရေးတွေကိုချက်တန်လိုက်ပါပြီအပြည့်စည်ပုံနဲ့မှာပဲအလောင်း22လောင်းကိုပြန်ရှာတွေ့ခဲ့တာဖြစ်ပြီးသူကရှေ့ဝင်ရောက်မှတည်ဆုံရတာလို့ယူကရိန်းပြည်ထရေးဝန်ကြီးအစ်ထော်ကာမန်ကိုကပြောပါတယ်တည်ဆုံသူတွေထဲမှာ6ဦးကကလေးငယ်တွေပါဒဏ်ရာသူ9ဦးရှိတယ်လို့အပြည့်စည်ပုံကကဲထုတ်နိုင်သူက18ဦးရှိတယ်လို့ပြောပါတယ်ရုရှားပြစ်ခတ်မှုကြောင့်လူနေအဆောက်အဦ28လောင်းပျက်စီးရတယ်လို့ကား33စင်းလည်းပျက်စီးပါတယ် ဒနေပရိုမျိုးမှာတော့လေချောင်းတိုက်ခိုက်မှုခံရတဲ့အတွက်အသက်နှစ်နှစ်အရွယ်ကလေးငယ်နဲ့မိခင်ဖြစ်သူဆုံးသွားခဲ့ရပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကတော့ရုရှားလေချောင်းတိုက်ခိုက်မှုတွေကိုရှုံ့ချလိုက်ပြီးတော့ဒီဦးမန်မျိုးကလေးဟာနှစ်ဆင်ဖျားဘူးတောင်းနေချီပြီးလာရောက်လေရှိတဲ့ငင်းချမ်းတဲ့မျိုးကလေးဖြစ်ပြီးဒီမျိုးကိုရုရှားတပ်တွေမီဇိုင်းတုံးချီနဲ့တိုက်ခိုက်မှုတွေရှုံ့ချလိုက်ပါတယ်။ဒါဟာယူကရိန်းပေါ်ရုရှားရဲ့ဆိုးရတဲ့ကြမ်းဖက်မှုလို့လည်းပြောပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယူကလည်းယူကရိန်းရဲ့အရက်ဖက်အဆောက်အအုံနဲ့ရဲသားတွေပေါ်ရုရှားတပ်တွေရဲ့လေကြောင်းတိုက်ခိုက်မှုကိုရှုံ့ချပစ်တင်ပါတယ်။ရှင်ရန်စစ်မြေပြင်နဲ့အတော်အလှန်ဝှေ့တဲ့နေရာမှာရှိတဲ့ဒီဦးမန်လိုမျိုးကလေးမှာရဲသားတွေကိုယ့်အိမ်မှာကိုယ်အိပ်ပျော်နေခြင်းတေဆုံးစေတဲ့တိုက်ခိုက်မှုမျိုးကိုခွင့်လွှတ်နိုင်စရာမရှိဘူးလို့လည်းပြောပါတယ်။ပစ်ခတ်မှုအားလုံးရပ်တန့်ဖို့လည်းတောင်းဆိုခဲ့တာပါ။
တရုတ်ရဲ့စီးရဲချင်းချောင်းမှုခံရတဲ့ထိုင်ဝမ်နဲ့အမေရိကန်နိုင်ငံရဲ့ဆက်ဆံရေးကိုဒီထက်ပိုပြီးနှက်ဆိုင်အောင်လှုပ်ဆောင်သင့်တယ်လို့ထိုင်ဝမ်နိုင်ငံကိုရောက်ရှိနေတဲ့အမေရိကန်အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးဟောင်းဂျွန်ဘိုလ်တန်ကစနေနေ့တုန်းကပြောဆိုလိုက်ပါတယ်။နှစ်ဖက်အမျိုးသားလုံခြုံရေးဆိုင်ရာအဖွဲ့တွေအနေနဲ့တရုတ်ကတိုက်ခိုက်လာခဲ့ရင်ဘယ်လိုတုံ့ပြန်မလဲဆိုတဲ့အရေးပေါ်အစီအစဉ်တွေကိုပြင်ဆင်ထားသင့်တယ်လို့2024ခုနှစ်ရွေးကောက်ပွဲမှာ Republican သမ္မတလောင်းဖြစ်လာနိုင်ခြေရှိတဲ့ John Bolton ကပြောကြပါတယ်။တိုက်ခိုက်လာမှလုံမယ်ဆိုရင်တိတ်နောက်ကျသွားလိမ့်မယ်လို့လည်းသူကသတိပေးပါတယ်။ဒါအပြင်ထိုင်ဝမ်ကိုစန့်ကျင်တိုက်ခိုက်လာရင်ဘယ်လိုအကျိုးဆက်တွေခံစားရမယ်ဆိုတာကိုတရုတ်နဲ့ရုရှားသိအောင်ပြောထားသင့်တယ်လို့လည်း John Bolton ကဆိုပါတယ်။သမ္မတ Donald Trump လက်ထက်အမေရိကန်အမျိုးသားလုံခြုံရေးအကြံပေးတာဝန်ထမ်းဆောင်ခဲ့တဲ့ John Bolton ဟာထိုင်ဝမ်ကိုဗိုလ်ထူးနေကရောက်ရှိသွားပြီးတပတ်ကြာခရီးလည်လည်မှာဖြစ်ပါတယ်။တရုတ်ပြည်တွင်းစစ်ဖြစ်ခဲ့ပြီး1949ခုနှစ်မှာတရုတ်ကွန်မြူနစ်တွေကပြည်မကိုသိမ်းခဲ့ပြီးချန်ကေရှိတ်ဦးဆောင်တဲ့ကွန်မန်ဒါတွေကထိုင်ဝမ်မှာအခြေစိုက်ခဲ့တာဖြစ်ပါတယ်။ထိုင်ဝမ်ဟာတရုတ်ပြည်သူသမ္မတနိုင်ငံထူထောင်တဲ့အခါပါဝင်ခဲ့ခြင်းမရှိပါဘူး။ဒါပေမဲ့လည်းတရုတ်ကတော့ပြည်မကြီးနဲ့ပြန်လည်ပေါင်းစည်းရမှာဖြစ်ပြီးလိုအပ်ရင်အင်အားသုံးမယ်လို့ပြောဆိုထားပါတယ်။
ကန်တမ်းမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဖိုင်းဒိုမီတာ24 kHz 12133ညဖိုင်းဒိုမီတာ40 kHz 8413ညဖိုင်းဒိုမီတာ51 kHz 5809နဲ့ဖိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်တဟီရန်ကိုရောက်နေတဲ့အီရတ်သမရအဗ်ဒူလာတစ်ရာရှစ်နဲ့စနေနေ့မှာဆွေးနွေးပွဲမှာအီရန်ခေါင်းဆောင်ကြီးအယာတိုလာအလီခါမင်နီကရောအီရန်သမ္မတအီဘရာဟမ်ရာစီကပါအရှေ့လယ်ပိုင်းဒေသတွင်းမှာအမေရိကန်တွေရှိနေတာအတွက်ပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ
်မခ်တလီဖီဘတ်စကဒီ
ဘစ်မ illah ရာဟ်မန်ရာဟီမ
်အီရန်မှာ2003ခုနှစ်ကစပြီးတော့အမေရိကန်ဦးဆောင်တဲ့ဝင်ရောက်စီးနင်းမှုကနေအီရန်အာဏာရှင်ဆက်တမ်းဟူစိန်ကိုဖျောက်ချခဲ့ခြင်းကစပြီးတော့အီရတ်ပေါ်မှာဩဇာလွှမ်းမိုးဖို့အတွက်အပြန်ကြိုးစားနေတဲ့အီရန်နဲ့အမေရိကန်နှစ်နိုင်ငံဟာရံဖက်တွေဖြစ်ခဲ့ရတာဖြစ်ပါတယ်။အီရတ်စစ်သွေး IS စစ်သွေးကြောအဖွဲ့ကိုအီရတ်ကချင်းမုံရမှာနှစ်နိုင်ငံစလုံးကအကူအညီပေးခဲ့တာဖြစ်ပြီးတော့အီရတ်မှာအခုချိန်ထိအမေရိကန်ရဲ့တိုက်ခိုက်ရေးတာဝန်ယူမထားတဲ့တပ်သား2500ရှိနေဆဲဖြစ်ပြီးအကြံဉာဏ်ပေးတာတင်နန်းပေးတာလှုပ်ဆောင်နေဆဲပါ။ Syria မှာလည်းအထူးသဖြင့် Kurds တွေအုပ်ချုပ်နေတဲ့အရှေ့မြောက်ပိုင်းဒေသမှာလက်ကျန် IS စစ်သွေးကြောတွေကိုတိုက်ခိုက်ရေးအတွက်အမေရိကန်တပ်သားက900လောက်ရှိနေပါတယ်။ဒါအပြင်ပင်လယ်ကွေ့တန်းမှာလည်းအီရန်တစ်ဖက်ကမ်းဖြစ်တဲ့ဘာရိတ်မှာအမေရိကန်အမှတ်9ရေတပ်အခြေစိုက်စခန်းကိုထားရှိတာလည်းဖြစ်ပါတယ်။အီရန်ခေါင်းဆောင်ကြီးအယာတိုလာအလီခါမင်နီကအမေရိကန်ရဲ့ဟာဘသူနဲ့မှမိတ်ဆွေမဟုတ်တယ်လို့သူတို့ရဲ့ဥရောပဒေသကမိတ်ဆွေတွေကိုတော့သူတို့ကတစ္ဆာမဆောက်ဘူးလို့အီရတ်သမ္မတနဲ့တွေ့ဆုံပွဲမှာပြောပါတယ်။အီရတ်သမ္မတနဲ့ဆွေးနွေးပွဲမပြုတ်လောက်ခင်ပြုတ်လောက်တဲ့ပူးတွဲသတင်းစာရှင်းလင်းမဲ့မှာတော့အီရန်သမ္မတရာရှီကဒေတာရင်းနိုင်ငံခြားသားတွေနဲ့နိုင်ငံခြားတပ်တွေရှိနေတာအကျိုးမရှိတယ်လို့အမေရိကန်ရှိနေတာလဲဒေတာရင်းလုံခြုံရေးကိုထိခိုက်စေတယ်လို့ပြောပါတယ
်။အီရန်နိုင်ငံတောင်ပိုင်းယေနန်ဓာတုကုန်ထုတ်လုပ်ငန်းတွေမှာလှုပ်ခလာစာတိုးပိတ်ဖို့ဆန္ဒပြတောင်းဆိုတဲ့အလုသမား4000ကိုအလုထုတ်ပြီးအလုသမားအသစ်တွေကိုခန့်သွားမယ်လို့အီရန်အစိုးရသတင်းဌာနကကြေညာခဲ့ပါတယ်။ဘူရှာပြည်နယ်အတွင်းအလုလုကန်နေတဲ့အလုသမားတွေဟာလှုပ်ခလာစာတိုးပိတ်ဖို့နေရာထိုင်ခင်းနဲ့သွာလာရေးအစဉ်ပြေအောင်ဆောင်ရွက်ပေးဖို့စန္ဒပြတောင်းဆိုတာဖြစ်တယ်လို့အီရန်အစ္စလာမစ်သမ္မတနိုင်ငံရဲ့ယေနန်နဲ့တဘာဝတောင်ငွေလုပ်ငန်းဆိုင်ရာဒေသဆိုင်ရာတာဝန်ရှိသူအကြီးအကဲကပြောဆိုတာကိုတောက်ကြနေတော့ကအီရန်အစိုးရပိုင်း IRNA သတင်းဌာနကထုတ်လွှင့်ခဲ့ပါတယ်။ ရေနံဓာတုကုန်ထုတ်လုပ်ငန်းစီမံကိန်း၈ခုမှာအလုပ်လုပ်ကင်နေတဲ့အလုပ်သမားတွေစားဝတ်နေရေးနဲ့ပတ်သက်လို့ဆန္ဒပြခဲ့တာဖြစ်ပြီးဥပဒေအရဖြည့်ရှင်းဆောင်ရွက်ပြီးနောက်အလုပ်သမား၄000ကိုအလုပ်ထုတ်ပြီးအလုပ်သမားအသင့်တွေခန့်သွားမယ်လို့ Part C ဘွားရဲ့အထူးဆောင်ရဲ့အမှုဆောင်အရာရှိချုပ်ကပြောဆိုခဲ့ပါတယ် VOA ရဲ့တနင်္ဂနွေနေ့မနေ့ဖက်အတန်လွင်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်သတင်းတွေကိုတော့ဒေါက်ကင်မျိုးသက်နဲ့အတူတင်ပြပေးခဲ့တာပါအခုတော့အပတ်စဉ်ကဏ္ဍတွေမစတင်ပြီးသတင်းပေးပို့ချက်တပုတ်ကိုဥစွာတင်ပြပေးပါမယ်ထိုင်းနိုင်ငံစမုတ်ပရာကန်ပြည်နယ်ကမ်ချနာဘူရီပြည်နယ်ဖာတလုံပြည်နယ်တွေမှာ၃ရက်အတွင်းတရားမဝင်မြန်မာ150နီးပါးဖမ်းဆီးခံခဲ့ရပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မတ်အေးမာကဆက်ပြောပြပါမယ်
ထိုင်းနိုင်ငံစမောပရာကန်ပြည်နယ်ဗန်းကလီမြို့နယ်တဲကစောက်လုပ်ရေးလုပ်ငန်းဝင်တစ်ခုကိုအာနာပိုင်နေကဝင်ရောက်စစ်ဆေးခဲ့ရမှာအလဲပီဇာနဲ့လာတဲ့တရုတ်နိုင်ငံသားတဦးကအလုပ်ကိုဥစည်းလုပ်ကင်နေပြီးအထောက်ထားမဲ့မြန်မာတွေကိုခတ်နှားတဲ့အတွက်ဖမ်းဆီးခဲ့ကြောင်း၃ရက်အတွင်းတရားမဝင်မြန်မာ150လောက်ဖမ်းဆီးခံရတယ်ဆိုပြီးအလုပ်သမားရေးလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ
်စမောပရာကန်ပြည်နယ်မှာဗန်းကလီမြို့နယ်မှာရှိတဲ့ထောက်လို့ရလုပ်ငန်းဝင်တခုကိုဖြစ်တယ်လဲပါတယ်ရဲလဲပါတယ်လာဝကလဲပါတယ်နေကြားဆောင်လဲပါတယ်အလုပ်ကမားဌာနလဲပါတယ်အဲ့လိုလူသူရဲ့အဖွဲ့အစည်းတွေရှောင်းပြင်ဝင်ရောက်ဖြစ်စေတယ်မှာကြီးသွားပြည်သားနဲ့နိုင်ငံနဲ့ဝင်လာတဲ့တရုတ်နိုင်ငံသားတဦးနဲ့အထောက်ထားမဲ့မြန်မာဒုက္ခ23ဦးလို့ဖမ်းဆီးခံခဲ့ရပါတယ်ဧပြီလ26ရက်နေ့တည့်ရက်သေးပဲနိုင်ငံတောင်ပိုင်းဖတ်တလုံးပြည်နယ်ဘဲကိုတရားမဝင်ဝင်ရောက်လာတဲ့တရားမဝင်မြန်မာတွေနဲ့ထိုင်းနဲ့မော်ပြည်နယ်နဲ့ကန်ထနာဘူဒီပြည်နယ်တွေကိုတရားမဝင်ဝင်ရောက်လာတဲ့တရားမဝင်မြန်မာစုစုပေါင်း80ဦးကိုထိုင်းလုံခြုံရေးအဖွဲ့ကနေဖမ်းမိပါတယ်။အဲဒီဧပြီလ25 26 29 3ရက်တည်းမှာဒီထိုင်းနိုင်ငံမှာတရားမဝင်ပြည်နိုင်ငံသားတဦးနဲ့မြန်မာရှေ့ပြောင်းလုပ်တာ149ဦးဖမ်းခံ150
စောင့်လို့ရေးလုပ်ငန်းကိုဥစည်းလုပ်ကင်နေတဲ့တရုတ်နိုင်ငံသားဟာသူကိုယ်သူတရုတ်နယ်ဘွားထိုင်းနိုင်ငံသားဖြစ်ဟန်ဆောင်နေတာဖြစ်ပြီးသူဟာခရီးသွားအလဲဗီဇာနဲ့နေထိုင်နေတာကိုစစ်ဆေးတွေ့ရှိခဲ့တယ်ဆိုပြီးထိုင်းအာဏာပိုင်တွေကပြောပါတယ်ကန်ချနာဘူရီပြည်နယ်မှာဖမ်းမိသူတွေကတော့ရန်ကုန်မော်လမြိုင်ပဲခူးရခိုင်ပြည်နယ်တွေကလာကြသူတွေဖြစ်ပြီးဗန်ကောက်နဲ့တခြားမြို့နယ်တွေမှာအလုပ်လုပ်ဖို့အတွက်လူကုန်ကူးသူတွေနဲ့လာခဲ့ကြသူတွေလို့ဆိုပါတယ်ဖမ်းဆီးခံရသူတွေကိုတော့လူကုန်ကူးမှုဥပဒေနဲ့ကောထိုင်းနိုင်ငံလည်းကိုခိုးဝင်လာတဲ့ဥပဒေတွေနဲ့ပါအရေးယူသွားမှာဖြစ်တယ်လို့လဲဆိုပါတယ်
။အဲသူတို့တွေကိုထိုင်းနိုင်ငံရဲ့လူကုန်ကူးမှုဥပဒေထိုင်းနိုင်ငံကိုတရားမဝင်ပြည်ဝင်မှုဥပဒေနဲ့ရတဲ့အရေးယူရတာသက်ဆိုင်ရာမိခင်နိုင်ငံပြန်ဖို့မယ်လို့ထိုင်းလူမျိုးတက်ဖို့ရတဲ့အင်းထုတ်ပြန်ထားပါတယ
်။မြန်မာနိုင်ငံမှာအလောက်ကန်အခက်အခဲတွေကြောင့်ကောနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ပါထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်လာသူတွေဟာနေ့စဉ်အစုလိုက်အပြုံလိုက်ဖမ်းဆီးခံရပါတယ်ရှင်။
ဒါကတော့ထိုင်းနိုင်ငံမှာမြန်မာတရားမဝင်ဝင်ရောက်သူတွေဖမ်းခံရတဲ့အကြောင်းမှအေးအေးမှသတင်းပေးပို့သွားတာပါဆက်လက်ပြီးတော့ဘတ်စင်ကန်ဒါတွေကိုစတင်တင်ပြပါမယ်ပထမအဆုံးအနေနဲ့ကတော့ဒုအတန်းအစီအစဉ်ကိုတင်ဆက်ပါမယ်မတရားခိုင်းစင်မှုတွေကြုံနေရစေထိုင်းနိုင်ငံရောက်မြန်မာလုပ်သားတွေအကြောင်းကိုတင်ပြထားပါတယ်ထိုင်းနိုင်ငံကပင်လယ်ငါးဖမ်းလုပ်ငန်းတွေမှာအလုပ်လုပ်ကင်နေကြတဲ့ရေလုပ်သားတွေအတွက်ကောင်းမွန်တဲ့လုပ်ငန်းခွင့်ဖန်တီးပေးဖို့စီမင်းစည်းကမ်းတွေချမှတ်ထားပေမဲ့လည်းဒါတွေကိုလိုက်နာဖို့စက်မှတ်ဆောင်ရွက်ခြင်းမရှိတာကြောင့်အလုပ်ရှင်တွေရဲ့မတရားခိုင်းစင်မှုနဲ့အလုပ်သမားအခွင့်ချိုးပေါက်တာတွေကိုကြကြပြန့်ပြန့်ခံနေရပါတယ်။ဒီအကြောင်းဒုအတန်းအစီအစဉ်မှာ Frontier မြန်မာဝိုင်းတော်တွေဒါတွေကတိဖြတ်တင်ဆက်ထားပါလဲ
။အရာငါယူရတယ်တနေ့စညာလုံးနေရညာရလောက်လောက်နဲ့နားချက်မရှိဘူး။ဒါမှညာတော့ तू ကြောက်ပေါက်တယ်ဒါပေမဲ့ကိုတော့ငါယူရတယ်အလောက်က24နာရီရှိနေတယ်
ဘယ်လိုတန်ဟုတ်လဲမတန်ဟုတ်ကျွန်တော်တို့အားမခိုင်းတာပဲ
ထိုင်းနိုင်ငံပင်လယ်ငါးဖမ်းလုပ်ငန်းကရွှေပြောင်းအလုပ်သမားတွေရဲ့လုပ်ငန်းခွင်တိုးတက်ကောင်းမွန်လာစေဖို့အတွက်စီမင်းစည်းကမ်းတွေမကြသေးခင်နှစ်တုန်းကပေါ်ထွက်လာခဲ့ပါတယ်ဒါပေမဲ့ဒို့အတန်ကထိုင်းနိုင်ငံတောင်ပိုင်းကိုတွားရောက်ခဲ့တဲ့အခါမှာတော့ဒီစီမင်းစည်းကမ်းတွေကိုထိရောက်အောင်စက်မှတ်နိုင်တာမရှိဘူးဆိုတာကိုသိလာခဲ့ရပါတယ်မြန်မာမှာဆီယနာတိန်းနာကလည်းရေလုံသားတွေကိုပို့ပြီးထိခိုက်နိုင်တဲ့အခြေအနေတွေစီကိုရောက်သွားစေတယ်လို့ပြောကြပါဗျ။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ တို့တန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Foundation Heron တဲကတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်ဆောင်းပါးကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းပါးအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
သူငါးထိမှမူတည်တယ်ငါးထိရဆိုရင်အလုံးနာချေမရှိဘူးအဲ့ဒါငါးရွေးတယ်တနေ့စညာလုံးနေရညာရလောက်လောက်နဲ့နာချေမရှိဘူးဒါမှညာတော့ तू ကြောက်ပေါက်တယ်ဒါပေမဲ့ကိုတော့ငါးရွေးတယ်အလောက်က24နာရီရှိနေ तू ကယူတဲ့ငါးအောင်ဘာလဲခြေနဲ့ထဲပေါ့မယူတဲ့ငါးအောင်ပါကင်နဲ့ရပ်ချလိုက်ပေါ့အဲ့ဒါတော့အလောက်လောက်တာမပြီးမချေလောက်ဒီမှာတော့မပြီးတော့ပိုက်ချတော့မိုးလင်းသွားပိုက်ချမယ်ဆိုပိုက်ချ
ဦးမောင်ကထိုင်းကန်းလွန်ပင်လေငါးဖန်းလုပ်ငန်းမှာလှုပ်လာတာ20ကျော်ပါပြီ။ငါးဖန်းလေးပေါ်မှာအလုတ်ချိန်ထက်ကျော်ပြီးလုပ်နေရပေမဲ့လည်းအချိန်ပိုကြီးမရပါဘူး။အဲ့ဒါအပြင်ငါးဖန်းနဲ့ရက်ပဲပတ်စံရပြီးတော့ကြံရက်တွေအတွက်လည်းပတ်စံမရပါဘူး
။ပြပြဝဝနဲ့ရခဲ့တယ်မရှိပါဘူး။ဦးမောင် तू ကလနဲ့ကိုခိုင်းတယ်။ခါကြ तू ကပင်လယ်မှာကြောက်ပေါက်တာတို့လိုင်းကြီးတော့ပါတော့ကြောက်ပေါက်တော့ तू ကရက်မပေးဘူး။နော်ဘရကာမဆိုသူကျွန်တော်တို့ဟိုကလောက်တဲ့လောက်ဆိုဥပမာကံတလဆိုတလသူမပေးဘူးပင်လေပန်ကလဲတယ်ပဲသူပေးတယ်ကံဝင်လာသူရက်ဖြတ်တယ်ကံဝင်လာဆိုတော့အလုံးအသက်မရှိတော့ရှင်းရှင်းပြောမှာဆိုတေးသေးမမွှားတယ်ဆိုမစားမပေးတော့အခုချိန်ကြီးပဲ
ဒီလိုဂျုံနေရတာကသူတယောက်တည်းမကပါဘူးကိုတက်ဆိုရေလုတ်တာလုတ်တဲ့12နှစ်ရှိပါပြီသူလေတခါလိုက်တော့ကဆိုလာစားတတောင်းခွဲနဲ့သဘောတူပြီးလိုက်ခဲ့ပေမဲ့သူ့စာချုပ်ထဲမှာ12,000ပဲဖြစ်နေတာကိုနောက်မှသိရပါတယ်။စာချုပ်ဆိုတာကိုလက်မှတ်ချိုးတုံးခဏသာတွေ့ဖို့ပြီးမိတ်တူလည်းဘယ်တော့မှမရခဲ့ဘူးပါဘူး။ရတဲ့လာစားနဲ့လောက်ရတာလည်းမတန်ဘူးလို့သူကပြောပါတယ်
။ဘယ်လိုတန်ဘူးလဲမတန်ဘူး။မတန်ဘူးကျွန်တော်တို့အာရမခိုင်းတာပဲ။တချို့ရှိသေးတဲ့လိလောကမှာဘယ်လိုပြောဖျားတာနာတာသူတို့မောင်းတာတွေကဒါတွေကဘယ်လိုပြောမလဲ။ချုံမလုတ်ဘူးတဲ့လူကတော့ဘယ်လိုပြောမလဲနော်ပတ်စံခက်ခဲဖြစ်လို့လာလောက်တာခုနှစ်ရက်ရှိရဲ့16ရက်15ရက်ရေခဲရိုက်တာရိုက်တာပဲနန်းနန်းနဲ့ပြီးရင်ကျွန်တော်တို့ညစ်ပတ်တယ်လှုပ်လှုပ်ရ
ဒီလိုမတရားလှုပ်တာတွေကအတိတ်မှာသာကြံခဲတင်တာပါထိုင်းပင်လယ်ငါးဖက်လုပ်ငန်းကလူကုန်ကူးခံရတာအကြမ်းဖက်တာနဲ့တခြားလူအခွင့်အရေးချိုးဖောက်ခံရတာတွေကိုလွန်ခဲ့တဲ့ဆယ်စုနှစ်တခုလောက်တုန်းကဆိုရင်လူအခွင့်အရေးအဖွဲ့တွေနဲ့မီဒီယာတွေမှာအတော်လေးအာရုံစိုက်တင်ပြခဲ့ကြပါတယ်။2015ခုနှစ်မှာထိုင်းနိုင်ငံရဲ့အဓိကကုန်သွယ်ဘက်ဖြစ်တဲ့ EU ကထိုင်းကနေပင်လယ်စာတင်သွင်းတာကိုပိတ်ပင်ခဲ့ပါတယ်။အဲ့ဒီကစလို့ထိုင်းအာဏာပိုင်တွေဘက်ကပြုပြင်ပြောင်းလဲမှုတွေလှုပ်လာခဲ့ပါတယ်။ရေလုတ်သားတွေအတွက်ကားမွန်တဲ့လုပ်ငန်းဝင်ဖြစ်အောင်ဖန်တီးဖို့ရည်ရွယ်ပြီး2019ခုနှစ်မှာအပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ် ILO ရဲ့ငါးဖက်လုပ်ငန်းဆိုင်ရာညီလာခံကသဘောတူစာချုပ် C1AA ကိုသဘောတူလက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့ရေလုတ်သားတွေကိုအကူအညီဖြစ်စေမဲ့စည်းမျဉ်းတွေကိုလိုက်နာအောင်မကြက်မတ်နိုင်ဘူးလို့တက်ကြွလှုပ်ရှားသူတွေကဆိုပါတယ်။ကိုညင်ကြီးကရေလုတ်သားတွေကိုကူညီနေတဲ့အဖွဲ့တစ်ခုမှလုတ်ကင်နေသူပါ။ငါးဖက်လေရှင်တွေကလေမထွက်ခင်စိတ်ကမ်းမှာစစ်စေးရတွေအောင်ဖို့တေချာလှုပ်တက်ကြပြီမဲ့ပင်လေတဲ့ရောက်ရင်တော့ကန်းတုံးကနဲ့လုံးဝတခြားစီဖြစ်ကုန်တယ်လို့သူကပြောပါတယ်
။ထိုင်းရဲ့ဥပဒေရဆိုလို့ရှိရင်ပေါ့နော်ဒီလေလုပ်ငန်းခွင်တွေမှာဘာလို့လဲအင်တာဆိုတာရှိရမယ်ဆိုပြီးတော့သူတို့ပြဌာန်းလာအယောသဘောတူညီချက်ရပါတော့ဒါပေမဲ့ကလေးတွေမှာအင်တာဆိုတာမရှိဘူးသူဘန်းပြလာပဲရှိတယ်ပြောမှသူလေရဲ့အနောက်ပါမနော်နည်းနည်းတန်ဝရင်စော်ပြီးတော့ဟိုလုံချုံတဲ့ပုံစံမျိုးလေးဘန်းပြလာလေးတွေရှိတယ်အဲ့မှာဟိုလေရှိကြတယ်ဒါပေမဲ့တကယ်ကြောင့်လို့ရှိလို့ရှိရင်ပင်လယ်ရောက်သွားလို့ရှိရင်ဒီဟိုဓာတ်တွေကိုသူတို့ကပြန်အပေါ်ကိုပြန်ယူတင်လိုက်တာဒီဘာလို့ငါးဖမ်းလဲပိုက်ချလို့အချင်းတော်တော်ညှိတက်တဲ့အခါသူတို့အဆင်မပြေဘူးပင်လယ်မှာလေသားတွေကအင်တာတွေမှာတက်မယ်ဆိုလို့ရှိရင်သူတို့လေရဲ့အနောက်အပြင်ကိုထွက်လာတယ်အပြင်မှာကျိုးလေးရှိတယ်အဲ့ကျိုးလေးခါမှာခွင်းဆွတ်ပြီးတော့အဲ့လိုမျိုးအဲ့ဒီနေ့မှာအင်တာတက်ကြရတယ်ပေါ့နော်အဲ့လိုမျိုးဖြစ်တဲ့အခါဘာဖြစ်လို့တခါကျရင်ပင်လယ်ဆိုတာလှိုင်းနဲ့လေနဲ့ဖြစ်တဲ့အခါသူတို့တခါကျရင်အဲ့မတော်တဆရည်တဲ့ကြာကြံပြီးတော့အသက်ဆုံးရှုံးခဲ့ရတဲ့အခါလေးလည်းရှိတယ်
လေမှာရေလုတ်သားတွေအတွက်တောက်ရည်တန်းဆိုတာမရှိပဲတုံးရည်ချွေးရည်ကိုသာတောက်ကြရတယ်လို့ကိုညင်ကြီးကပြောပါတယ်။ဝမ်းလျှောတာနဲ့ကျန်းမာရေးပြဿနာတွေဖြစ်လာရင်ဆေးဝါးမရှိတာကြောင့်တေဆုံးရတာတွေလည်းရှိနေပါသေးတယ်။လွန်ခဲ့တဲ့နှစ်အတော်ကြာကဥမောင်နဲ့တလီလေးလိုက်ခဲ့တဲ့ရေလုတ်သားတယောက်ဆိုရင် ရေအတွက်ကြောင့်နဲ့ပြစ်သက်ခံရတာကိုသူအခုထိအမှတ်ရနေပါသေးတယ်
။ဒီကောင်ကရေမရှိလို့ဆိုလို့ဒီရေကဲရေတော့အဲ့နဲ့ထည့်ပြီးတော့လံကားပေါ်မှာကျူးချီတာတွေ့ထားတာ။အဲ့ဒါဆိုပနေကဘယ်သူ့ရောပေါ့တော့လာသူ့သူ့ရောဘာတူပဲဆိုဟိုလူဒီလူဆိုတော့ဒီကောင်ကကျန်တဲ့လူတွေဒီကောင်ပဲသူ့ရောဒီကောင်ပဲရေကဲထောက်တော့သူမြင်တာကိုသူ့ပဲဆိုတော့ဘာလို့ရေကဲကတလောက်ရှာဘာလို့ဒီလူမျိုးလောက်ပညာဆိုအဲ့ဒါသူကပြစ်တပ်လိုက်တာ
ဒီကိစ္စဖြစ်ခဲ့တာကတော့နှစ်တည်ကြာခဲ့ပါပြီဒီနေ့ကာလမှာတော့အဲ့လိုဆူဆူဝါးဝါးအကြမ်းဖက်တာတွေနဲတာရယ်ဆိုတာကိုတော့ဥမောင်လက်ခံပါတယ်ဒါပေမဲ့လည်းတစ်ဖက်မှာတော့အပြောင်းလဲဆိုတာနည်းနည်းသာရှိခဲ့ပြီးအာနာသိမ့်ပြီးနောက်ပိုင်းပိုးရောင်ပြန်ဆိုးလာပါတယ
်ကျွန်တော်တခုလေးခေတ်ဆိုသူအလုပ်ချင်တယ်လို့လောက်လို့ရတယ်လေတော့အောင်ဆန်းစုကြည်ရှိတော့ကဆိုတော့မဆိုးဘူးနည်းနည်းခွီးရည်တယ်ပါတယ်နည်းနည်းတားတယ်ပေါ့အဲ့လိုမျိုးဖြစ်လာတာ
အခုကြတ
ော့ဒီဟိုဟာဖြစ်တော့ပြီးနောက်ပိုင်းကရှောက်ထိုးနေတာပြောမဆိုရကိုရမယ့်ဟာလည်းမရဘူးပေါ့
ဒီနေ့အပိုင်းချားတွေမှာအလုပ်တွေရှားလာရဲ့လို့ဒိုးအတန်နဲ့စကားပြောဖြစ်ခဲ့တဲ့တက်ကြွလှုပ်ရှားသူတွေနဲ့ရေလုတ်သားတွေကပြောကြပါတယ်ဆရာနာသိမ့်ပြီးမြမစီဝါရေးကြဆင်လာတာကြောင့်လဲထိုင်းနိုင်ငံဘက်ကိုအလုပ်ရှားဖို့ပြောင်းလာတဲ့ရွှေ့ပြောင်းနေလဲများလာပါတယ်အခုနိုင်ငံရေးအခြေအနေတွေကြောင့်ရေလုတ်သားတွေမြန်မာနိုင်ငံကိုပြန်လို့မရတာမပြန်နိုင်တာကိုထိုင်းလေရှင်တွေကလည်းသိကြပါတယ်။ဒါကြောင့်ရေလုတ်သားတွေဘက်ကပြောဖို့ဆိုဖို့အားမရှိသလိုဖြစ်နေရပါ။သူတို့ကိုကူညီနိုင်ကောင်းတာတခုကတော့တမကပါ။ထိုင်းနိုင်ငံကလက်မှတ်ရေးထိုးထားတဲ့အင်အလိုညီလာခံသဘောတူညီချက်အရာအလုပ်သမားတွေဟာသူတို့လိုအပ်ချက်တွေအခက်အခဲတွေကိုချုပ်ဖော်ပြောဆိုနိုင်အောင်တမကလွတ်လပ်စွာဖွဲ့စည်းခွင့်ရှိပါတယ်။ဒါပေမဲ့လည်းနိုင်ငံခြားသားအလုပ်သမားတွေတမကဖွဲ့စည်းခွင့်ကိုထိုင်းနိုင်ငံမှာတားမြစ်ထားပါတယ်။အဲလိုရဲ့ခံမှန်းချက်အရာထိုင်းပင်လယ်ငါးဖမ်းလုပ်ငန်းမှာမြန်မာနဲ့ကမ္ဘောဒီးယားရွှေ့ပြောင်းလို့တမ60ရာခိုင်နှုန်းရှိနေပါတယ်။ကိုညီညီကတော့ရေလုတ်တာတွေတမကဖွဲ့နိုင်အောင်ကူညီချင်ပါတယ်။သူကဆယ်ကျော်သက်အရွယ်ကသူ့အဖေအလုပ်လုပ်နေတဲ့ထိုင်းနိုင်ငံကိုလိုက်လာခဲ့သူပါ။သူ့အဖေကလည်းရေလုတ်ငန်းမှာလုပ်ခဲ့မှုတွေအတွက်ရေလုတ်သားတွေရဲ့အခက်အခဲကိုသူနားလည်နေခဲ့ပါတယ်။ရှိလို့တာတွေသူတို့အခွင့်အရေးတွေတည်လာအောင်အသိပညာပေးတာကို2018ခုနှစ်ကတည်းကအလုပ်သမားအဖွဲ့အစည်းတစ်ခုနဲ့ပေါင်းပြီးလုပ်နေခဲ့ပါတယ်။နိုင်ငံတကာကထိုင်းနိုင်ငံကိုဖိအားပေးဖို့လိုတယ်လို့သူကပြောပါတယ်
။ဒီထိုင်းနိုင်ငံရဲ့ငားတွေကထိုင်းနိုင်ငံမှာရောင်းတာမဟုတ်နိုင်ငံတကာတင်ပို့ရောင်းချဟိုဘက်ကဘိုင်းယာတွေရှိတယ်ဟိုဘက်ကအဝယ်တန်းတွေရှိတယ်အဲ့တော့သူတို့သိစေချင်တာကသူတို့ကဒီပြောမစို့သူတို့အဲ့နိုင်ငံတကာမှာစားနေတဲ့ငားတွေထိုင်းကတင်ပို့တဲ့ငားတွေကကျွန်တော်တို့မြန်မာအလုပ်သမားတွေထိုင်းခံနေတာပါเนาะကျွန်တော်တို့ဟိုကမ္ဘောဒီးယားလုပ်သမားတွေမြန်မာလုပ်သမားတွေတချို့ဆိုအတက်နဲ့မှာပေးဆက်ရလဲခက်ခက်ခဲပေးမှန်လုပ်ပြီးတော့ဖမ်းပြီးတဲ့ငါတွေသူတို့ AAC စားနေရတယ်ပေါ့เนาะဆိုတော့ဒီလုပ်သမားတွေတို့လူခွင့်ရေးချူဖောက်မှုတွေရနိုင်မယ်ဆိုဟိုဖြစ်နေဦးမယ်ဆိုလို့ရှိရင်ပေါ့သူတို့လည်းဘယ်လိုမှမသူတို့စားနေတဲ့ငါတွေသူတို့လက်ပြတ်တတ်မယ်လို့မထင်ဘူးအဲ့တော့သူတို့ရဲ့ပူပေါင်းပါဝင်မှုလည်းကျွန်တော်တို့လိုအပ်တယ်သူတို့ကလည်းအစိုးရထိုင်းအစိုးရပေါ့เนาะဖိအားပေးပြီးတော့လုပ်သမားခွင့်ရေးတွေအားလုံးပူပေါင်းပါဝင်မယ်ဘလို့နိုင်ငံတကာအင်အားနဲ့ပါဆိုရင်တော့ကျွန်တော်တို့ဒီထိုင်းအစိုးရကလည်းပို့ပြီးတော့ queue site လာပြီးတော့လုပ်မယ်ကြက်ကြက်မမတ်ပေါ့เนาะတတိယရောက်လုပ်မယ်ဆိုရင်တော့အောင်မြင်နိုင်ချေတော့ရှိပါအ
ဲ့ဒီလိုအောင်မြင်မှုတွေကဥမောင်းလို့ရေလုံသားတွေဇီကိုတော့လှင်လင်းမြမြန်မရောက်လာနိုင်သေးပါဘူးသူ့ဘဝမှာခါတီးရဲ့အတွေ့အကြုံတွေဂျုံခဲရပါမယ်တနေ့နေ့ ILO ရဲ့စီမင်းတွေကိုလိုက်နာအောင်အကောင့်ထဲပို့နိုင်ခဲ့ရင်တော့ရေလုတ်သားတွေအတွက်ညှတာမှုတွေရနိုင်မယ်လို့ဥမောင်မျှော်လင့်နေပါတယ
်ကိုကသူတို့ကိုလှုပ်ကျွေးတာသူတို့ကိုယ်ကိုလည်းအားရှိအောင်မမွေးဘူးရှင်းရှင်းပြောမှာဆိုသူကသူကောင်းစားဖို့ရည်ပဲသူကကြည့်တယ်အဲ့လိုမျိုးကိုတွေကအဲ့လိုရည်တောင်းစားဘယ်လိုပြောမှာဆိုဟိုကပေါ့မှန်ကန်တဲ့ဤစနစ်ပဲလိုချင်တာပေါ့နော်သူပြောမှာဆိုသူလည်းအပူတောင်းလည်းလည်းမဟုတ်ဘူးသူတို့ထောက်ထားတဲ့ဥပဒေတိုင်းကိုသူကလိုက်နာစေချင်တာပေါ့
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင့်နေမယ်လို့ဒိုးအံအဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုးအံအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
ဒိုဒါအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါခင်ဗျအခုဆက်လက်ပြီးတော့ဥတည်မောင်တန်းအပတ်စဉ်တင်ပြတဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုတင်ဆက်ပါမယ်အမိန်ပေးအာဏာပြဝါဒစနစ်ဟာလူတွေရဲ့စိတ်ဓာတ်အပေါ်ဘယ်လိုသက်ရောက်မှုရှိနိုင်ပါသလဲတိုင်းပြည်အဆင့်တောင်းအဆင့်မိသားစုအဆင့်ရဲ့သက်ရောက်မှုအကြောင်းတွေကိုစိတ်ချမ်းသာရေးကူညီဆောင်ရှောက်သူ ဒေါ်စုစုမောင်နဲ့ဦးတင်မောင်တန်းတို့ကဆွေးနွေးတင်ပြထားပါတယ
်ဒီပတ်ကျွန်တော်တို့ဆွေးနွေးတင်ပြခြင်းတဲ့အကြောင်းကတော့ဒီမိုကရေစီနဲ့လူ့ခွင့်ရေးကိုအဟံတားပြုနေတဲ့စိတ်တဘာဝအကြောင်းဖြစ်ပါတယ်တနည်းပြောမယ်ဆိုရင်တော့လက်ဝဲပဲဖြစ်ဖြစ်လက်ရာပဲဖြစ်ဖြစ်authoritarianism ဆိုအင်္ဂလိပ်လိုသိကြတဲ့အမိပေးအာဏာပြဝါဒရဲ့စိတ်တဘာဝအကြောင်းကိုဆွေးနွေးတင်ပြပါမှာ။ပါဝင်ဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ဆရာမဒေါ်စုစုမောင်ဖြစ်ပါတယ်။ဒေါ်စုစုမောင်ဟာလူတွေရဲ့စိတ်ကျန်းမာရေးဆိုင်ရာကိစ္စတွေကိုကူညီဆောက်ရှောက်ပေးနေသူဖြစ်ပါတယ်။မင်္ဂလာပါဆရာမကြီး
။မင်္ဂလာပါဆရာ
။ဟုတ်ကဲ့ authoritarianism လို့ခေါ်တဲ့ကျွန်တော်တို့အဘိဓာန်ကတော့အမိပေးအာဏာပြဝါဒလို့ဒါဒီလိုပါတာပြပါတယ်ဆိုတော့ဒီအကြောင်းကိုနိုင်ငံရေးနယ်ပယ်စာပေတွေမှာတော့အသုံးများတာအောင်တွေ့ရပါတယ်ဆိုတော့လူမှုစိတ်ပညာဆိုင်ရာ channel တွေမှာလည်းဒီလက်ဝဲလက်ရာအမိန်ပေးအာဏာပြဝါဒရဲ့စိတ်သဘောတွေကိုလေ့လာနေတာကိုလည်းအဲကျွန်တော်တို့ဆောင်းပါးတချို့မှာလာပြီးတွေ့ရပါတယ်ဆိုတော့ဟိုကျွန်တော်တို့ပရိသတ်ကိုကြိုပြီးပြောထားကြတာကအခုဆွေးနွေးတဲ့အခါမှာနိုင်ငံရေးအကြောင်းကိုဆရာမနဲ့ကျွန်တော်တို့ကဆွေးနွေးကြမှာမဟုတ်ပါဘူးဒီအမိန်ပေးအာဏာပြဝါဒနဲ့စနစ်ကလူတွေရဲ့စိတ်တဘာဝပေါ်သက်ရောက်ပုံကြောင်းလူမှုစိတ်ပညာတဘုံကနေကျွန်တော်တို့ဆွေးနွေးကြမှာဖြစ်ပါတယ်ဆိုတော့ပထမဆုံးစိတ်ပညာနယ်ပယ်ကအမိန်ပေးအာဏာပြဝါဒအကြောင်းလေ့လာချက်အကြောင်းလေးတွေကိုဆရာမအချင်းလောက်မိတ်ဆက်အနေနဲ့ပြောပြပေးပါလားခင်ဗ
ျဟုတ်ကဲ့လူတွေပေါ့နော်တခြားလူတွေမဟုတ်ကိုယ်တိုင်ကဘလိုမျိုးပုံစံနဲ့နေထိုင်ရမလဲဆိုတဲ့ဟာကိုစီမီစီကန်နေရှိလာတယ်ပေါ့เนาะဒါလုံခြုံအောင်ဆိုပြီးပေါ့လေစီမီစီကန်နေရှိလာကြတယ်အဲအဲ့စီမီစီကန်အောက်မှာနေမှပဲအားလုံးကလုံခြုံနေပေါ့เนาะဆိုတဲ့ယူဆတွေရှိတယ်ပေါ့เนาะဆိုတော့အဲ့အချိန်မှာကပြောမယ်ဆိုရင်ဒီအန်ဒီယေပေးတဲ့ဒူပေါ့နော်ဟိုဘက်တစ်ချက်အန်ဒီယပေးတယ်ဆိုတော့ခန်းစားချက်ရှိတော့ဟိုဘက်တစ်ချက်ကိုမကြိုက်ကြဘူးပေါ့နော်အဲမကြိုက်ကြဘူးဖြစ်တယ်အောက် group ကိုမကြိုက်ဘူးပေါ့ကိုနဲ့ဒီတော့မတူတဲ့လူတွေကိုမကြိုက်ကြဘူးပေါ့နော်ဆိုတော့အဲ့ဒါလည်းပါတယ်ပေါ့နော်အဲ့ဒါလည်းပြတယ်ပေါ့နော်ပြီးတော့နောက်ဆုံးကတော့အဲ့လို significant နေများလာတဲ့အချိန်မှာသူတို့ရဲ့အသွေးခေါ်တွေကတပုံစံပဲပေါ့နော်ဖြစ်သွားတယ်ပေါ့နော်သူတို့ဟိုနှစ်ဖက်စလုံးကိုမကြည့်ပေးနိုင်သူတို့ဖြစ်သွားတယ်ပေါ့နော်ဟုတ်ကဲ
့ဟုတ်ကဲ့ဆရာမခုနပြောသွားတယ်လို့ပေါ့နော်အစင်းစစ်နေကိုသူကကြိုက်တယ်နော်အပြင်အုပ်စုကိုရန်သူလို့သဘောထားတယ်အစရှိတဲ့ဖြစ်ပေါ့အဲ့ဒီလိုအုပ်စုလက္ခဏာတွေကဘယ်လိုများတွေ့ရတတ်ပါလဲခင်ဗ
ျဟုတ်ကဲ့ပြောမယ်ဆိုရှင်ဒီလိုပေါ့နော်အရန်ကိုခွဲခြားစံနဲ့ပေါ့နော်ပြုတ်မြူလေးပေါ့နော်အဲရှိလာတက်တယ်ပေါ့နော်အဲဆိုတော့ဟိုကိုနဲ့ဒီကိုအုပ်စုနဲ့မတူတဲ့ဒီအမူအရာတွေကိုကြည်လာလို့ရှိရင်တို့ကအဲ့ဒါကိုအပြစ်ပေးတာညားတက်တယ်ပေါ့နော်အပြစ်ပေးတာများတယ်ပြီးတော့ဒီခါကြီးကမုန်းချင်စိတ်တွေပါရှိလာတယ်ပေါ့နော်အတိုက်ခိုက်မှုတွေပေါ့နော်များလာတယ်ပေါ့နော်အဲ့လိုမျိုးပေါ့လေဟုတ်ကဲ
့ဟုတ်ကဲ့တိုင်းပြည်နဲ့လူအဖွဲ့အစည်းအဆင့်နဲ့မကဘူးပေါ့အလုံးနဲ့အကြောင်းတွေမှာရောဒီအမိန်ပေးအာဏာပြဝါဒကြီးစိုးနေလို့ရှိရင်ကျောင်းသားတွေပေါ်များဘယ်လိုများတက်ရောက်မှုရှိနိုင်မှာလဲဆရာမ
ဟုတ်ကဲ့ဆရာဆရာမပြောရမယ်မှန်ပြီးပေါ့နော်အဲဒီကျောင်းသားတွေပြောတာတွေကဒီပေါ့ဟိုမမှန်နိုင်ဘူးဆိုတော့အဲစီမီစီကန်တစ်ခုပေါ့နော်အဲ့လိုမျိုးရှိတာနိုင်အဲ့လိုအယူဆပေါ့နော်အယူဆရှိတဲ့အချိန်မှာကဲဆရာဆရာမတွေကိုနားထောင်တဲ့ကျောင်းသားတွေကတော့ဟိုဟာဖြစ်တယ်ပေါ့နော်အဲဒါသူတို့ရဲ့ in group ပေါ့နော်သူတို့ရဲ့အဖွဲ့ပေါ့နော်အဲမဟုတ်ဘူးဒီစီမီစီကန်အောက်မှာမလုပ်ဘူးဆိုလို့ရှိရင် out group ပေါ့နော်ဒီကျောင်းသားတွေကဒီမလိုက်နာတဲ့လူတွေဆိုတော့တကယ်သူတို့ကရန်လူလိုပုံစံဖြစ်သွားတာပေါ့နော်ပြောမယ်ဆိုလို့ရှိရင်လေဆိုတော့ဒါအကြောင်းသားတဲ့ဆရာဆရာမကြီးပေါ့နော်ဒါမဲ့တခါတလေလဲဟိုဟာရှိထိုင်တယ်ပေါ့ဟိုဆရာမအချင်းချင်းဖြစ်ဖြစ်ပေါ့လေဒီကျောင်းသားအချင်းချင်းနဲ့ဖြစ်ကောင်းဖြစ်နိုင်တယ်တော်တဲ့ကျောင်းသားမဟုတ်လို့မတော်တဲ့ကျောင်းသားအဲ့လိုလေးပေါ့နော်သူ့လိုမျိုးလူမျိုးခွဲခြားသူလိုဖြစ်သွားတာပေါ့နော်အဲ့အဲ့လိုပုံစံလေးတွေတွားရတယ်တခါတလေကျောင်းနေထဲမှာအဲ့လိုကျောင်းသားအချင်းချင်းပနိုင်ကျင်တဲ့ဟာလေးတွေကလည်းပေါ်လာကြတယ်ပေါ့နော်ဒါဆိုတော့ဟိုပို့ပြီးအတန်းနဲ့လူပို့ပြီးသူတို့အနေနဲ့ယူဆကဒါကသူတို့ကမှန်တယ်ဆိုတော့အမှုချင်းသူတို့ကပို့ပြီးဘယ်လိုခေါ်မလဲဟိုပေါ့အနာပိုရှိတယ်ပေါ့နော်ပြောရမယ်ဆိုရင်အဲအဲ့လိုမျိုးចောင်းသားလေးတွေကဒီနည်းနည်းအားငယ်တဲ့ចောင်းသားလေးတွေကိုပြန်ပြီးနှိမ်ကြတာလည်းရှိကောင်းရှိတယ်ပေါ့နော
်ဆရာမခုနပြောသလိုမိမိနဲ့မတူတဲ့အပေါ်မှာလွှမ်းမိုးဖို့နော်အဲ့လွှမ်းမိုးတဲ့ခါမှာလည်းသူတို့ကအာနာပြတဲ့ဟာကိုအသုံးပြုလည်းရှိတယ်ဆိုတော့ဆရာမပြောတာကိုပြန်ချုပ်ရလို့ရှိရင်တော့ဒီအာနာပိုင်းဝါဒအောက်မှာ မှုစီမံခံမှုစနစ်နဲ့ကြီးပြင်းလာတဲ့အဖွဲ့အစည်းတွေအကြောင်းနေမှာနော်လူတွေဟာအုပ်စုခွဲထားပြီးတော့မိမိကိုတခြားမိမိနဲ့မတူတဲ့လူတွေပေါ်မှာလွှမ်းမိုးခြင်းနဲ့ခွဲခြားဆက်ဆံမှုတွေသဘောထားတွေကြီးမားလာတယ်ပေါ့နော်။တပြစ်ချက်မှအဲ့ဒီအသွင်သဏ္ဍာန်ကမိသားစုတွေထဲမှာဘယ်လိုတွေ့ရ
အော်အများကြီးအဲ့ဒါပြောမယ်ဆိုရင်တော့တခါလေတည်းမိသားစုတွေကစရတယ်လို့ပြောနိုင်တယ်ပေါ့နော်ဆိုတော့ဟိုဘာဖြစ်ဆိုဒါတွေကအထူးသဖြင့်ကလေးတွေကဒီကိုမိသားမိပတွေဆက်တည်ယူလာတဲ့ပုံများတာဟိုမိပမဟုတ်လို့ရှိရင်ကိုအမျိုးတွေပေါ့နော်မဟုတ်ဘူးလားမျိုးတွေနားမှာနေတယ်ဆိုတော့အဲ့ဒါလည်းအများကြီးတွေ့နိုင်တယ်ပေါ့နော်ဥပမာမိပပဲကပေါ့နော်ဟိုဒီမှန်တယ်မိပပြောတာပဲလုပ်ရမယ်အဲဒီတခါလေကလေးတွေကအဲသူတို့မှလည်းလိုချင်တာလေးတွေရှိကောင်းရှိနိုင်တယ်ပေါ့နော်အဲမိပကကလေးတွေကိုစောင့်ရှောက်လို့ပေါ့နော်တကွကွလှုပ်ပေးနေလို့သူတို့ကပဲဒီအနာရနိုင်တယ်ပေါ့နော်မဟုတ်ဘူးလားအဲအဲ့လိုပုံစံဒါဟုတ်တယ်မိပလှုပ်တဲ့အလုပ်တွေကလည်းအဲရေးကြည့်တယ်ပေါ့နော်ပြောရမယ်ဆိုရင်မိပရှိမှပဲကလေးတွေကလည်းလေအဲဒီရှင်းတိုင်းနိုင်တာပေါ့နော်အာဒါပေမဲ့လည်းကလေးတွေမှာလည်းသူတို့လိုအပ်တဲ့အချက်လက်တွေရှိတယ်လေဆိုတော့သူတို့လိုအပ်တဲ့အချက်လက်တွေအာသူတို့ရဲ့ရပိုင်ခွင့်တွေပဲပေါ့နော်ဆိုတဲ့ဟာလေးတွေပဲပြောရမှာပေါ့နော်ဆိုတော့အဲ့ဒါလေးတွေကလည်းအရေးကြီးတာတယ်လေဆိုတော့နှစ်ဖက်စလုံးကအရေးကြီးတယ်ဒါပေမဲ့မိဘကပို့ပြီးအတက်ကြီးလို့ဖြစ်ဖြစ်မဟုတ်လို့ရှိရင်သူတို့ကလုတ်ပေးနေတယ်ဆောင်းဆောင်ပေးနေတယ်ဆိုတော့တာဝန်ရှိလို့ဆိုပြီးပေါ့နော်အဲ status တန်ပေါ့နော်အဲ့အရာຢາດູ ને ໂຕລະກະແກງາໂລပြောတာນາຖောင်ອາແມ່ໂຊບີຄະເລີດີပြောတာອະຍິມຈີຮູ້ໂຊເອີ້ລຸມິໂຊລູຊິນອ້າຍ authoritarianism ບໍ່ເນາະກະບໍ່ລະຫນາຍແນ່ບໍ່ເນາ
ະເອົາຈົນເຮົາໂຫດີເບລຸມຸເບດາມາຈາດໍອະພາຈີຊູແລະມີບາດີຫາຈີຊູແລະສະນິດລໍပြောອາມາບໍ່ເນ
າະ
ຈົນເຮົາໂຈນເດີທະບໍແລະပြောແມ່ໂຊລູຊິນແລະດາຍောက်ຈ້າອະມິໂຊດາຫາຈີຊູແລະດາດີຫາຄະເລີດີມາແຕຍຫມູຈີມາຕົວຫນາຍນະບໍ່ເນາະဆိုကလေးတွေကကြီးလာရင်ဆက်မဘလို့ဖြစ်သွားမလဲ
။အဲ့ဆိုဒါကကလေးတွေကပြောမယ်ဆိုရင်သူတို့ကအုန်းနောက်ကဟိုအဲ့အရွယ်လေးအခုပြင်ငယ်တဲ့အရွယ်ဆိုဖွင့်မြန်းဖွင့်ပြိုးနေတဲ့အရွယ်ဆိုတော့သူတို့ရဲ့ပတ်ဝန်းကျင်မှာဘလို့ပုံစံဖြစ်နေလဲဆိုတာသူတို့ကအဲ့ဒါကိုတင်ယူနေတာပဲပေါ့နော်။အဲဒါမှတခုကတော့သူတို့ရဲ့အသက်အရွယ်လိုက်ပေါ့နော်။သူတို့အဲတခြားလူတွေတွေ့ကြုံတဲ့အချိန်မှာတခြားအတွေ့အကြုံတွေလည်းရှိကောင်းရှိနိုင်တယ်။အဲ့အတွေ့အကြုံတွေကတော့သူတို့ပြောင်းလဲအောင်တော့လုပ်ပေးနိုင်တယ်ပေါ့နော်။ဒါပေမဲ့အဲ့အလိုမျိုးအတွေ့အကြုံမရခဲ့ဘူးဆိုရင်တော့အမိသားစုပုံစံနေနဲ့သူတို့ကတော့ပြန်ပြီးကြီးလာလို့ရှိရင်အဲ့ဟာပဲသူတို့ပြန်လုတ်သွားမှာပေါ့နော်။ဒါဆိုဒီပုံစံကသူတို့တင်ယူခဲ့မိတယ်ဆိုတော့လေဒီပုံစံပဲတည်တော့ဒီပုံစံပဲဖြစ်သွားမှာပေါ့နော်။လုတ်သွားမှာပေါ့လေ။ဟုတ်။
ဟုတ်ကဲ့။ဟိုကျွန်တော်တို့ဒီအစီအစဉ်ရဲ့တောင်းအနေပြောမယ်ဆိုရင်တော့လွတ်လပ်ခွင့်เนาะတခြားသူရဲ့ခွင့်ကိုလေးစားတာတို့ဘာတို့ကဒီကလေးတွေမှာနေသွားနိုင်တာပေါ့เนาะနောက်ပြီးတော့အဲ့ဒီလိုအရေးပါတယ်ဆိုတာကလည်းသူတို့သဘောပေါက်မှုကနှိမ့်သွားနိုင်တာပေါ့ငါမိဘဖြစ်တယ်ဒါကြောင့်မို့ငါစကားကိုနားထောင်ရမယ်ငါပြောတဲ့အတိုင်းပဲလုပ်ရမယ်ဆိုတာထက်ပေါ့ကလေးတယောက်ကိုလူတယောက်အဖြစ်နဲ့အတိမတ်ပြုလေးစားဖို့ဘလောက်ထိအရေးကြီးတယ်လဲဆရာပါစိတ်ကြမ်းမာရေးအတွက
်အရေးအရေးကြီးတာပေါ့နော်ဒါပြောရမယ်အဲ့ဆိုကလေးကလည်းလူပဲပေါ့နော်မဟုတ်ဘူးလားဆိုတော့ဟိုဒါမှကလေးကိုလူတယောက်အနေနဲ့ကိုကမြင်ပေးနိုင်တယ်နေရာပေးနိုင်မှာပဲသူကြည့်လာတဲ့အချိန်မှာသူ့ကိုယ်ကိုလူတယောက်အနေနဲ့သူခံစားရပြီးလူတယောက်အနေနဲ့လည်းလှုပ်သွားမှာပေါ့မဟုတ်ဘူးလားဆိုတော့ तू အဲ့လိုမျိုးမိဘကမလှုပ်ပေးလို့ရှိရင် तू ကြည့်လာတဲ့အချိန်မှာကိုယ့်ကိုယ်ကိုအော်လူတယောက်နေနဲ့မခံစားရတာဖြစ်ဖြစ်ပေါ့နော်ဒါဆိုရင်တော့စိတ်တက်ကြတာတွေပါဖြစ်လာနိုင်တယ်ပေါ့နော်မှုန့်လို့ရှိရင်လည်းသူခံစားရပေမဲ့ဒါပေမဲ့ဟိုဘလို့လိုက်ရှာမယ်ကိုကဘဒူလဲဆိုတာမသိဘူးဖြစ်တယ်ရှင်မဟိုဟိုလမ်းပြောင်းနေတာပေါ့နော်ဖြစ်ကောင်းဖြစ်နိုင်အဲ့လမ်းပြောင်းတဲ့အချိန်မှာပြောရမယ်ဆိုရင်ဒီအပြင်အတိုင်းဝိုင်းပေါ့နော်ကဲဟိုရက်ဒီအမိတ်အာနာစနစ်ထဲကိုပို့ဝင်နိုင်တယ်ဘာဖြစ်ဆိုသူတို့ကကိုဘဒူဘဝမှမသိဘူးဘယ်လမ်းသွားမှမသိတဲ့အချိန်မှာဒီတယောက်ယောက်ဖြစ်ဖြစ်အုပ်စုတစ်ခုခုဖြစ်ဖြစ်ကကဲငါတို့မှာအဖြစ်ရှိတယ်ဆိုတဲ့ဟာပြောတဲ့အချိန်မှာ तू ကလွယ်လွယ်ကူကူအဲ့ထဲကိုဝင်သွားနိုင်တယ်ဘာလို့ဆို तू ကိုယ်တိုင်ကဘယ်သွားမှမသိတော့လीဒါပေမဲ့တယောက်ယောက်ကတော့ဟိုဒီအဖြစ်ကြီးပေးထားတယ်ဆိုရင်တော့ဩဒါဆိုပူလွယ်သွားတာပေါ့နော် तू လမ်းရှာတွေ့နိုင်တယ်ဆိုပြီးပေါ့နော်အဲ့လိုဝင်သွားနိုင်တယ်ဆိုတော့လीဒါကြောင့်ဟိုမိဘတွေကဒီကလေးတယောက်ကိုသူ့ကိုယ်ကူလူဖြစ်မှန်လူဖြစ်တဲ့ဆိုတော့ခန်းစားချက်ကိုရပြီးကိုကိုကိုတဲ့ဘဒူဘဝလဲပေါ့နော်လူတယောက်အနေနဲ့ဘဒူဘဝလဲဆိုတာတိနာအနောင်လို့ပြနေတယ်ဆိုလို့ရှိရင်တော့အများကြီးအထောက်အကူရှိတယ်ပေါ့နော်သူတ
ို့ဟုတ်ကဲ့ဆရာမကြီးအခုလိုလူခွင့်ရေးအတွက်အင်ပဒံအခြေခံကြတဲ့နော်လူခွင့်ရေးလေးစားရေးနော်မိမိအခွင့်အရေးကိုသိရှိရေးတွေအတွက်အင်ပဒံအခြေခံကြတဲ့စိတ်တဘာဝတွေကိုမိသားစုစနစ်ကစပြီးဆွေးနွေးပေးခဲ့တဲ့အတွက်ကြောင့် အများကြီးအကျေစုတင်ပါတယ်ဆရာမဟုတ်ကဲ
့ဟုတ်ကဲ့ကျေစုပါပဲဒီလိုမျိုးပြောခွင့်ရပေးလိုက်တာလေဟုတ
်ဟုတ်ကဲ့အခုဆွေးနွေးတင်ပြသွားသူကတော့စိတ်ချမ်းသာရေးအတွက်လူတွေကိုကူညီဆောင်ရှောက်ပေးနေတဲ့ဆရာမတော်စုစုမောင်ဖြစ်ပါတယ်ကျွန်တော်တမောင်သားမှာ
ဒါကတော့ဥတည်မောင်တန်းအပတ်စဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်ရဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ခဲ့တာပါ VOA ရဲ့တနင်္ဂနွေနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကို Washington DC မြို့ရကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်မကြမီပဲအာရှနိုင်ငံရေးစားတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးဦးမှာဖြစ်တဲ့အတွက်ဆက်လက်ဆောင်မျှော်ကြည့်ရှုနာတော်တာဆင်နိုင်ပါတယ
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
။မင်္ဂလာပါခင်ဗျာ။ VOA American အသံရဲ့တနင်္ဂနွေနေ့မနက်ဖက်အသံလွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ရေဒီယိုအသံလွင့်အစီအစဉ်တွေကိုတော့ line no meter 25 kHz 11133 line no meter 40 kHz 9133 line no meter 58 kHz 9805တို့ကနေထုတ်လွှင့်နေတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတီနဲ့အနာဂတ်ကမ္ဘာစားတဲ့ပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ပထမအဆုံးအနေနဲ့ကတော့အာရှနိုင်ငံရေးအစီအစဉ်ကိုတင်ဆက်ပါမယ်။လာမယ့်မေလ14ရက်နေ့မှာထိုင်းနိုင်ငံမှာရွေးကောက်ပွဲကျင်းပတော့မှာဖြစ်ပါတယ်။စစ်တပ်ကအာဏာသိမ်းဖယ်ရှားခံလိုက်ရတဲ့ဝင်ကြီးချုပ်၂ဆက်ဖြစ်တဲ့တက်ဆင်ရှီနာဝတ်နဲ့ညမဖြစ်သူရင်လိုက်ရှီနာဝတ်တို့ရဲ့မျိုးဆက်ဖေတွန်တန်ရှီနာဝတ်ဟာလက်ရှိဝင်ကြီးချုပ်ချန်အိုချာတဲ့ဒူဒူထောက်ခံမှုများနေပါတယ်။ထိုင်းရွေးကောက်ပွဲအကြောင်းကိုဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်။ထိုင်းနိုင်ငံမှာအထွေထွေရွေးကောက်ပွဲကိုလာမယ့်မေလ14ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။2014ခုနှစ်စစ်တပ်အာဏာသိမ်းခဲ့ပြီးနောက်ဒုတိယအကြိမ်ကျင်းပတဲ့ရွေးကောက်ပွဲဖြစ်ပါတယ်။2019ခုနှစ်မှာဖွဲ့စည်းပုံအခြေခံစည်းမျဉ်းကိုပြင်ဆင်ရွေးဆွဲခဲ့ပြီး2019ခုနှစ်မှာပထမတစ်ကြိမ်ရွေးကောက်ပွဲကျင်းပခဲ့ပါတယ်။ဒီရွေးကောက်ပွဲမှာအာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်ကြီးချန်အိုချာဆက်ပြီးဝင်ကြီးချုပ်ဖြစ်ခဲ့တာဒီကနေ့အထိဖြစ်ပါတယ်။မေလ14ရက်နေ့ရွေးကောက်ပွဲမှာနိုင်ငံရေးပါတီပေါင်း80ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်စုစုပေါင်းလွှတ်တော်နေရာ900အတွက်ကိုယ်စားလှယ်လောင်း6689ဦးဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးပြည်သူလွှတ်တော်အမတ်နေရာ400အတွက်ကိုယ်စားလှယ်လောင်း4882ဦးရှိပါတယ်အမျိုးသမီး888ဦးပါဝင်ပါတယ်အထက်လွှတ်တော်အမတ်နေရာ100အတွက်ကိုယ်စားလှယ်လောင်း1898ဦးဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်ဝင်းကြီးကျုံနေရာအတွက်တော့ရှင်ပြိုင်မဲ့ကိုစလဲလောင်း63ဦးရှိပြီးအမျိုးသမီး9ဦးပါဝင်ပါတယ်။အဓိကရှင်ပြိုင်ရမယ့်ပါတီနှစ်ခုကတော့လက်ရှိဝင်းကြီးကျုံပရာယွတ်ချန်အိုချာဦးဆောင်တဲ့ဖက်ခရွန်ချတ်ထိုင်စီလုံးညညသောထိုင်းပါတီနဲ့ရခိုင်ဝင်းကြီးကျုံဟောင်းတက်ဆင်ရှီနာဝတ်ရဲ့သမီးပေတွန်တန်ရှီနာဝါထရာဦးဆောင်တဲ့ထိုင်းအတွက်ပါတီလို့အဓိပ္ပာယ်ရတဲ့ဖူထိုင်းပါတီလို့ဖြစ်ပါတယ်။ပီကရဲမလာတဲ့တော့ငါစစ်တန်းနဲ့အရာအသက်36နှစ်အရွယ်ပေတွန်တန်ရှင်နာဝတ်ကိုထောက်ခံသူ32.1%ရာနှုန်းရှိပြီ
းအသက်69နှစ်ရှိပြီဖြစ်တဲ့ဝင်းကြီးချုပ်ချန်အိုချာကိုထောက်ခံသူအရေအတွက်ကတော့
16.3%ရာနှုန်းပဲရှိတဲ့အတွက်ထက်ဝက်နေပါကွာနေပါတယ်ဧပြီလအစောပိုင်းမဲဆွယ်ဝဲတစ်ခုမှာပေတွန်တန်ရှင်နာဝတ်ကအခုလိုပြောဆိုခဲ့ပါတယ
်เราจะมาช่วยกันทวงคืนประชาธิปไตยทวงคืนความกินดี
เซซูเนตะคูซาลาปิซูเรซีก็နေပြီးယူသွားခဲ့တဲ့ဒီမိုကရေစီကောင်းမွန်တဲ့လူနေမှုအဆင့်တန်းတွေနဲ့ပြည်စုံကြွယ်ဝမှုတွေကိုကျွန်တော်တို့ပြန်လည်ရယူတော့မှာဖြစ်ပါတယ်
။လာမယ့်မေလ14ရက်နေ့ရွေးကောက်ပွဲမှာပေတွန်တန်အနိုင်ရနိုင်တယ်လို့တွက်ချက်မှုတွေရှိပါတယ်။ပေတွန်တန်ဟာသူ့ဖခင်နီလန်အတိုင်းလူများစုဖြစ်တဲ့ကျေးလက်ဒေသနဲ့အလုသမားတွေကိုဥတီစီယုံပါတယ်။သူဝင်ကြီးချုပ်ဖြစ်လာရင်အလုသမားတူတနေ့လောက်ခလာစာအနည်းဆုံးဘတ်600မြန်မာငွေ38,000နီးပါးရအောင်ဆောင်ရွက်မယ်လို့မဲဆွယ်စည်းရုံးပါတယ်။လက်ရှိမှာဘတ်ငွေ350ဝန်းကျင်ပဲရရှိပါတယ်။သူဖခင်တက်ဆင်ရှင်နာဝတ်တုံးကလည်းရွာတရွာထုတ်ကုန်တစ်ခုစီမံကိန်းလုပ်ပြီးခြေရွာတွေကိုဘတ်တန်းနဲ့ချီငွေထုတ်ချေခဲ့ပါတယ်။ဒါအပြင်ဘတ်30နဲ့ဈေးကူတာကွင်း စားတာတွေကိုစီမံပေးခဲ့တဲ့အတွေ့အခြေခံလူဒန်းစားတွေကတက်ဆင်ရှင်နာဝတ်ကိုသဘောကျပါတယ်တက်ဆင်ရှင်နာဝတ်ကို2006ခုနှစ်မှာစစ်တပ်ကအာဏာသိမ်းပြီးဝန်ကြီးချုပ်နေရာကနေဖယ်ရှားခဲ့ပါတယ်သူဟာပြည်ပမှာတိမ်းရှောင်နေရပြီးလက်ရှိအချိန်အထိအမေရိကန်ဒေါ်လာ1ဘီလီယံကျော်ချမ်းသာတယ်လို့သတင်းတွေမှာဖော်ပြပါတယ်သူ့ရဲ့ညီမဖြစ်သူယင်လက်ရှင်နာဝတ်ကိုလည်း2014ခုနှစ်မှာလက်ရှိဝန်ကြီးချုပ်ချန်အိုချာဦးဆောင်တဲ့စစ်တပ်ကအာဏာသိမ်းဖယ်ရှားခဲ့ပါတယ်။ဒါကြောင့်ဒီလာမဲ့2023မေလ14ရက်နေ့ရွေးကောက်ပွဲမှာတက်ဆင်ရှီနာဝတ်မျိုးဆက်ပီတွန်တန်ရှီနာဝတ်အနိုင်ရလာရင်စစ်တပ်ကနောက်ထပ်အာဏာသိမ်းအောင်မလားဆိုတာကိုစိုးရိမ်ပူပန်မှုတွေရှိပါတယ်။လာမဲ့ရွေးကောက်ပွဲအတွက်ပြင်ဆင်နေတဲ့အထက်မှာစိတ်ဝင်စားစရာပါတီတစ်ခုကတော့ Move Forward Party ရှေ့တို့ချီလို့မြန်မာလိုအဓိပ္ပာယ်ရတဲ့ပါတီဖြစ်ပါတယ်ဒီပါတီဟာလွန်ခဲ့တဲ့2020ခုနှစ်ဝန်ကြီးချုပ်ချန်အိုချာအစိုးရနှုတ်ထွက်ပေးဖို့နဲ့ပုံမပြေဝတဲ့ဒီမိုကရေစီပြပြင်ပြောင်းလဲမှုတွေလုပ်ဖို့တောင်းဆိုခဲ့တဲ့ဆန္ဒပြပွဲမှာဥဆောင်ပါဝင်ခဲ့တဲ့လူငယ်တွေနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်ဆန္ဒပြခေါင်းဆောင်တစ်ဦးဖြစ်နိုင်ငံတော်ဝန်ထင်ရှားခဲ့တဲ့အသက်30အရွယ်ချွန်တီချပ်ဂျန်ရူကတော့လမ်းပေါ်ကပြည်သူတွေရဲ့အတန်ကိုလွတ်တော်တဲ့ကိုတည်ဆောင်သွားလို့တဲ့အတွက်ရွေးကောက်ပွဲဝင်ပြိုင်တာလို့ပြောဆိုပါတယ်
။นั่นก็เป็นเรื่องของการที่เราเองเนี่ยจะพอมีประโยชน์นะคะในการเข้าไปผัก
ลูกตัวเล็กมาลูกคุณเนี่ยปัดแต่ဥပဒေတွေပြဋ္ဌာန်းနိုင်မှုကျမဟာအသုံးဝင်နိုင်ပါတယ်။အချိန်ကလမ်းတွေပေါ်မှာကျမတို့တောင်းဆိုခဲ့တာတွေကိုလွတ်တော်ထဲမှာဥပဒေတွေဖြစ်လာဖို့ကျမလှုပ်ဆောင်နိုင်မယ်လို့ကျမမျှော်လင့်ပါတယ
်။သူတို့ပါတီကိုတိုးတက်တဲ့အမြင်ရှိတယ်လို့သတင်းတွေမှာဖော်ပြပါတယ်။ပါတီကိုဥဆောင်တည်ထောင်ခဲ့သူအသက်42နှစ်အရွယ်အမေရိကန်ဟာဗတ်တက္ကသိုလ်ဆင်းပီတာလင်ဂျရွန်ရတ်ကအခုလိုပြောဆိုပါတယ
် Ties will prove that ballot is stronger than bullets back like how
ဘေဗျာရီဟာကြီးစံနေတဲ့အစွမ်းထက်တယ်လို့လွန်ခဲ့တဲ့နှစ်ပေါင်း200လောက်ကအမေရိကန်သမ္မတဣဘရာဟင်လင်ကွန်ပြောဆိုခဲ့တာဟာဒီနှစ်အတွင်းထိုင်းနိုင်ငံမှာဖြစ်လာတော့မှာဘာလို့ပြောဆိုသွားခဲ့တာပါထိုင်းနိုင်ငံမှာလူငယ်ចောင်းသားတွေပညာတတ်လူတန်းစားတွေနဲ့အများစုကစစ်တပ်ကအာဏာသိမ်းတာကိုလက်မခံပဲပုံမပွင့်လင်းတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုသာလိုလားပါတယ်။လာမယ့်ရွေးကောက်ပွဲကနေထိုင်းနိုင်ငံမှာအယက်သားအစိုးရအာဏာရလာခဲ့ရင်စစ်တပ်အာဏာသိမ်းထားတဲ့မြန်မာအရေးနဲ့ပတ်သက်လို့ဘယ်လိုရည်တည်ချက်တွေပြောင်းလဲလာမလဲဆိုတာကတော့စိတ်ဝင်စားစရာဖြစ်ပါတယ်။ရွေးကောက်ပွဲအနိုင်ရတဲ့အစိုးရအသစ်ဟာလာမယ့်ဩဂုတ်လမှာစတင်တာဝန်ထမ်းဆောင်ရမှာဖြစ်ပါတယ်။ဒါကတော့အာရှနိုင်ငံရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ပြပါောင်းမယ်မြန်မာနိုင်ငံမှာလျှက်စစ်မီးပုံမှန်မရရှိတာဒါတွေကြောင့်လဲဆန်အပါဝင်ဆန်အဝင်နေပြီးရောင်းလို့အားနဲ့ဝဲလို့အားမမျှတာတွေလည်းရှိတဲ့အတွက်ဆန်ဈေးတွေတက်နေပါတယ်လေယာထွက်ကုန်သီးနှံတွေဈေးအတက်ကျတဲ့လေယာစီးပွားသတင်းတွေကိုစူးစိပြီးတော့ Farmer Times Media ကတင်ဆက်ပေးထားပါတယ်
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါတယ်လေယာစိုက်ပျိုးရေးချစ်သူများရှင်လင်းချမ်းမြေ့ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုကျော်ကျော်နဲ့သူကျမမစ္စတယ်ကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးနဲ့စီးပွားရေးကဏ္ဍကထိတ်တဲရောက်တဲ့သတင်းတွေထဲမှာပြည်ရင်းစစ်ဆေးနှုန်းတွေအမြင့်ဆုံးရောက်နေတဲ့သတင်းတွေစတင်ပါတယ်ရန်ကုန်ကနေကနေစံဝင်ရောက်မှုပမာဏလျော့နေမှုနဲ့အတူပြည်ရင်းစံစည်းကွက်မှာဈေးနှုန်းတွေကအမြင့်ဆုံးအခြေအနေကိုရောက်ရှိနေရလို့စံကုန်သည်တွေကပြောပါတယ်။ပြည်ရင်းစံစည်းဟာမကြာကာလနောက်ပိုင်းမှာတေးရေမြင့်တက်လာရကလည်းအခုရပိုင်းအတွင်းမှာပုံမှန်မြင့်တက်လာပြီးရှူဘိုပေါ်ဆန်ထူးရှင်24ဘီတိတ်ကို33,300ကျပ်ဝန်းကျင်အထိမြင့်တက်နေတာပါ။လျှက်စီမီပုံမှန်များရှိတဲ့အတွက်စံချိတ်ခွဲမှုနှုန်းကပုံမှန်ထုတ်လုပ်နိုင်မှုအောက်ကျဆင်းသွားတာကြောင့်နေဒေတာတွေကလည်းရန်ကုန်ဝါလန်းကုန်စည်တိုင်းနဲ့ဘရင်တော်ကုန်စည်တိုင်းကိုဆန်ဝင်နေပါသွားတာပါ။ဒါကြောင့်ရောင်းလိုအားနဲ့ဝယ်လိုအားမမျှမတဖြစ်ပြီးအခုလိုဈေးနှုန်းတွေမြင့်တက်လာတာဖြစ်တယ်လို့မြောင်းမြမျိုးနယ်ကစံစက်နဲ့ဆန်ရောင်းဝယ်ရေးလုပ်ငန်းသူလုပ်ငန်းရှင်တူကပြောပါရယ်။မြန်မာနိုင်ငံစံသမားတင်းကျုပ်ကတော့ရှူဘိုပေါ်ဆန်ဆန်24ဘီတိတ်ကို13,000ကျပ်မြောင်းမြပေါ်ဆန်ဆန်တိတ်ကို18,500ကျပ်ဖြာဘူပေါ်ဆန်တဲ့အကို12,000ကျက်ရက90ဆန်တဲ့အကို6,500ကျက်အတီးတီးပေါင်စည်းရှိနေရလို့ AP25 အနေနဲ့ထုတ်ပြန်ထားပါတယ်မြန်မာနိုင်ငံစံတမားတင်းကျုပ်ကတော့ပြည်တွင်းမှာစားသုံးတဲ့ဆန်စည်းနှုန်းတွေမြင့်တက်စီမှုရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေသူတွေကြောင့် စံစည်းနှုန်းတွေအဆမတန်မြင့်တက်လာလို့ AB 24ရက်နေ့ကထုတ်ပြန်ထားပါတယ်။စံစည်းနှုန်းတွေတည်ငြိမ်စေဖို့အတွက်ပစ္စည်းမှန်ဈေးနှုန်းမှန်အယောင်းဝယ်မှန်ဖြစ်စေရေးထိန်းချုပ်ဆောင်ရွက်သွားဖို့စံစမ်းပါကုန်တွေတွင်အတင်းအဖွဲ့ကုန်စည်တိုင်နဲ့စံဆက်ပိုင်တွင်ဥပပေါင်းဆောင်ရွက်သွားမယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ရှိမှာလွေစပားရည်သိမှုကို ARB တိုင်းမှသာအဓိကလှုပ်ဆောင်နေရပြီးစပားစိုက်ပျိုးတဲ့ကြံဒေသတွေမှာလွေစပားကို AB လမှသာစတင်စိုက်ပျိုးခဲ့ရတာကြောင့်စံသစ်ထွက်ရှိမှုနည်းပါးလာဖြစ်နိုင်တယ်လို့တွင်းအားစုဈေးနှုန်းတွေမြင့်တက်လာတာကြောင့်လည်းစံဈေးနှုန်းတွေမြင့်တက်လာတာဖြစ်နိုင်တယ်လို့လည်းကုန်တွေတွေကသုံးသပ်ကြပါတယ
်။ပြင်တွင်းထွက်ကျက်တုန်တွေကိုပြင်သွင်းပြင်ပကုန်တွေတွေဝယ်ယူမှုများပြားနေပါတယ်။ကျက်သူတွေကိုပြင်ပကအဝယ်လိုက်နေတဲ့ပြင်ပြည်သွင်းမှတူလောင်လို့တဲ့ကုန်တယ်တွေကလည်းဝယ်ယူမှုများပြားနေတယ်လို့ကျက်သူတွေဝယ်ရောက်သမားတွေကပြောပါတယ်။ပြီးခဲ့တဲ့နှစ်ကမြန်မာကျက်သူတွေကိုဗီယက်နမ်နိုင်ငံကသာဝယ်ယူမှုရှိခဲ့တာဖြစ်ပါတယ်။အခုနှစ်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကပါဝယ်ယူမှုရှိနေတာပါ။ကျက်သူဈေးနှုန်းကမြို့နယ်နေရာဒေသအလိုက်ဈေးနှုန်းကွာခြားမှုတွေရှိနိုင်ပြီးပြီးခဲ့တဲ့လကနယ်ဒေသတွေမှာကျက်သူတွေတပိတ်တာကို900ကျက်လောက်သာပေါက်ဈေးရှိရကနေတကြံကာလနောက်ပိုင်းမှာတဖြည်းဖြည်းမြင့်တက်လာတဲ့ကျက်သူဈေးကလက်ရှိမှာတပိတ်တာကို1200ကနေ1500ကျပ်အထိဈေးကောင်းပေးဝယ်လာကြတယ်လို့ကျက်သူ site တောင်တူတွေကလည်းဆိုပါတယ်။လက်လီဈေးကွက်မှာတော့ကျက်သူမျိုးစားပုံမူတည်ပြီးတပိတ်တာကို1500ကနေ3500 4000ကျပ်အထိအတီးတီးပေါက်ဈေးရှိနေပါတယ်။ကျက်သူကမဖြစ်မနေဝယ်ယူအသုံးပြုရတဲ့အခြေခံမိဖို့ကြောင့်သောစားတောက်ကုန်ဖြစ်တယ်လို့ပြင်သွင်းမှာအထွက်နှုန်းကလည်းနှဲပါနေတာကြောင့်ဈေးနှုန်းတွေဆက်မြင့်တက်နိုင်တယ်လို့အကုန်တွေတွေကသုံးသပ်ထားပါတယ
်။မြမမပဲကိုအိန္ဒိယဘက်ကဝယ်လိုအားများနေပြီမဲ့ပြည်တွင်းမှာလက်ကျပ်နှဲပါနေတာအပါအဝင်တောင်သူတွေကဈေးကောင်းရခြင်းကိုစောင့်ဆိုင်ပြီးတိုးလောင်ထားတာကြောင့်တင်ပို့မှုနှဲနေရဲလို့အကုန်တွေကပြောပါတယ်။ပြီးခဲ့တဲ့မလအတွင်းကအိန္ဒိယနိုင်ငံမှာမပဲနဲ့ပဲစင်းကိုဈေးနှုန်းတွေခုန်တက်သွားတဲ့အပြင်အိန္ဒိယပြည်တွင်းဈေးကွက်မှာမပဲပြက်လက်မှုတွေဖြစ်ပေါ်နေတယ်ဆိုတဲ့သတင်းကြောင့်ပေးစင်းနှုန်းတွေထပ်မံမြင့်တက်လာနိုင်ခြင်းရှိတယ်လို့ကုန်တယ်တွေကခန့်မှန်းနေကြပါတယ
်။ရောင်းဝယ်ပုံမှန်ကိုရင်းတရာ2000-2500ဆိုတယ်။တောင်သူတွေကတချို့ကတော့ရောင်းနေကွာဘာလို့တောင်တချို့တောင်သူတွေကျတော့လောင်းလာတယ်။တချို့တောင်သူတွေကျတော့တချို့ကခက်ခက်လိုတာပေါ့ကွာ။ဈေးငွေဆက်ဆက်ကြတာလို့ဘာလို့ကြတာကျတော့ပုံကြောင်ရတယ်ပေါ့နော်။တရားရှိတဲ့သူ50ရောင်းတယ်50ပေါ့နော်
။လက်ရှိမှာအိန္ဒိယကိုမြန်မာနိုင်ငံကနေပဲတင်သွင်းတဲ့ကုန်တယ်တွေဟာမပဲကိုထုတ်မြောက်မဲ့တူတောင်ထားတာကြောင့်ဈေးတွေမြင့်တက်နေလို့မပဲပြက်လက်မှုပါဖြစ်ပေါ်နေတာကိုဖြည့်ရှင်းဖို့အိန္ဒိယအစိုးရမြန်မာနိုင်ငံဆိုင်ရာအိန္ဒိယကော်မရှင်ထံဖြည့်ရှင်းပေးဖို့အကြောင်းကြားစာပေးပို့ထားတယ်လို့လည်းပဲကုန်တယ်တွေကဆိုပါတယ
်။အစိုးရကတော့ကျွန်တော်တို့ဒီကဆရာတို့တိုင်းဘူတိုင်းတွေစိုက်တဲ့ဈေးကြီးမှာဟိုကဒီအဝါရပူရအမှန်ဆိုအဲ့ဒါဟိုပိုးကြတာပေါ့နော်ပိုးကြတဲ့အတွက်ဆန်တုံးတွေကဟိုကပေါ့ရွှေကြတယ်အကျဉ်းကြီးပေါ့နော်ကြကြကတကယ်လည်းပြောချင်တာကဒီမှာစက်တက်ဈေးတိုင်ကြီးဟိုဘောနော်မရောင်းဝဲနေတာအဲ့ဒီလည်းမရှိဘူးဒီဘယ်တော့ပြောက်ပြင်းနေတူရတာလည်းရောင်းနေကြတာမရှိဘူးလေကျန်တာကျန်တာနဲ့ကြတယ်လောင်းချင်းချင်းအဖြစ်နဲ့လောင်းတာမဟုတ်ဘူးဆိုရင်လောင်းဈေးကစားတာမဟုတ်ဘူးဆိုတာလည်းပေါ်ပါတော့နော်ဟိုကြောင်းနေစင်းတကြီးမရောင်းဝဲနဲ့တိုင်ထားတယ်ဆိုတော့ဒီရောင်းလို့တော့ပုံမှန်တော့ကုန်ပြီလေအဖြစ်
အိန္ဒိယနဲ့ပြည်တွင်းကုန်တဲ့တချို့ကမြန်မာနိုင်ငံမှာပဲလက်ကျန်5သိန်းလောက်ကျန်မယ်လို့ခန့်မှန်းနေကြပေမဲ့တကယ်တမ်းမြန်မာနိုင်ငံမှာလည်းပဲလက်ကျန်ကအနည်းငယ်လောက်သာကျန်ရှိတော့တယ်လို့ဆိုရတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့မပဲဆိုင်ရာသီတို့ကမပဲဆိုင်ဤကရော့ကြတာစိုက်ခင်းတွေမှာအဝါရောင်ပိုတမျိုးရောဂါကျောက်လို့ပဲဆိုင်ခင်းလိုက်ပျက်စီးဆုံးရှုံးတာတွေရှိခဲ့တာကြောင့်မပဲအထွက်နှုန်းကတိတိတသားရော့ကျခဲ့ပါတယ်။APDN ကလည်း AP25 ရဲ့အတွင်းမပဲပိတ်တာ20ဝန်းတင်းကိုအနည်းဆုံး 6,800 ချက်ကလည်း 6,600 ချက်အထိသာဈေးများလို့ရရှိခဲ့ပါတယ်။မြန်မာနိုင်ငံမှာမပဲကိုပဲခူးတိုင်း ARD တိုင်းမကွေးတိုင်းရှမ်းပြည်နယ်တို့မှာအဓိကစိုက်ပျိုးနေကြတာဖြစ်ပါတယ
်။အခုဆက်ပြီး April 19ရက်ကနေ April 26ရက်အထိဈေးကွက်သွင်းအသက်ကျနိုင်မည်ဖြစ်သွားတယ်။လေယာထွက်ကုန်သီးနှုန်းဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။ပဲပုတ်ဈေးကတော့ဈေးကျဆင်းနေပါတယ်ဈေးကွက်ထဲမှာအယောင်းဝယ် AB ဈေးကျဆင်းနေတာဖြစ်တယ်လို့မန္တလေးကုတ်စီတိုင်အဖွဲ့ဝင်ကုန်သည်တွေကပြောပါတယ်မန္တလေးကုတ်စီတိုင်ဈေးကွက်မှာပြီးခဲ့တဲ့အပတ်ကရှမ်းပဲပုတ်3သိန်းဝင်တဲ့အိတ်ကို35,000ကနေ35,500ကျပ်အကြာအယောင်းဝယ်ဖြစ်ခဲ့ပြီးမယ်စီဆက်သမားတွေအဝယ်နေနေတာကြောင့်လက်ရှိမှာအရည်သွင်းကောင်းပဲပုတ်3သိန်းဝင်တဲ့အိတ်ကို33,000ကနေ33,500ကျပ်ကြားမှာသာအယောင်းဝယ်ဖြစ်နေပြီးတပတ်အတွင်းတအိတ်ကို2,000ကျပ်ဝန်းကျင်ဈေးကျဆင်းသွားပါတယ်။ ပမာပဲပုတ်ဈေးကလည်းပြီးခဲ့တဲ့တည်င်းဘက်က3တင်းဝင်တဲ့အိတ်ကို2,150ကျပ်ပေါက်ဈေးရှိခဲ့ပြီးမယ်လက်ရှိမှာ3တင်းဝင်တဲ့အိတ်ကို2,100ကျပ်သာပေါက်ဈေးရှိပြီး5,000ကျပ်ဈေးကျဆင်းလာပါတယ
်မြေပဲလုံးဆက်ဈေးနှုန်းကတော့ဈေးကွက်တွင်ပစ္စည်းအဝင်နေပြီးအယောင်းဝယ်တွက်နေရကြောင်းဈေးဆက်လက်မြင့်တက်နေပါတယ်မြေပဲစီကလည်းစီဆက်လုပ်ငန်းတွေကနေဝယ်ယူမှုများနေရကြောင်းဈေးနှဲငယ်မြင့်တက်လာပါတယ်မန္တလေးကုန်စည်တိုင်းဈေးကွက်မှာပြီးခဲ့တဲ့အပတ်ကမြေပဲလုံးဆက်အနီတပိတ်တာကိုအရေအသွေးလိုက်6,900ကနေ9,100ကျပ်ကြားပေါက်ဈေးရှိခဲ့ပေမဲ့လက်ရှိမှာတော့တပိတ်တာကိုအလင်းဆုံးဈေး9,200ကျပ်ကနေအမြင့်ဆုံးဈေး9,300ကျပ်အထိမြင့်တက်လာပါတယ်။စစ်ကြေးရမှာအသုံးပြုတဲ့မြေပဲလုံးဆက်စီကတော့တပိတ်တာကိုအရေအသွေးလိုက်6,800ကနေ9,100ကျပ်ကြားပေါက်ဈေးနဲ့ရောင်းဝယ်ဖြစ်ပေါ်နေပြီးပြီးခဲ့တဲ့အပတ်ကတပိတ်တာကို6,400ကနေ6,500ကျပ်ကြားဈေးနဲ့သာအယောင်းဝယ်ရှိခဲ့တာဖြစ်ပါတယ
်အခုတပတ်အတွင်းမှာဂျင်းစင်းလုံးတွေကအမြင့်ဆုံးကိုစတင်ရောက်ရှိနေပါတယ်ပြီးခဲ့တဲ့တည်င်းဘက်ကရှမ်းပြည်နယ်အောက်ပန်းဈေးကွက်မှာဂျင်းအခက်ကြီးရှစ်စတပိတ်တာကိုပွဲရုံဈေး2,600ကျပ်သာပေါက်ဈေးရှိခဲ့ပြီးမယ်ဒီတပတ်မှာတော့တပိတ်တာကို3,000ကျပ်အထိပေါက်ဈေးရှိနေပြီး400ကျပ်လောက်ဈေးမြင့်တက်လာတာဖြစ်ပါတယ်လေယာထွက်ကုန်ဈေးနှုန်းတွေကအချိန်နဲ့အမျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်။ဒါကတော့လေယာစီးပွားသတင်းများအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ပုဒ်ဖြစ်တဲ့ဥရယာသီနဲ့အနာဂတ်ကဘာအစီအစဉ်ကိုတင်ပြပါမယ်။ယာသီဥရပြောင်းလဲဖောက်ပြန်မှုကြောင့်ကဘာတဝမ်းမိုးခေါင်ရေရှားမှုနဲ့ပိုပြီးကြုံတွေ့လာနေရပါတယ်။မိုးနေပြီးအပူချိန်မြင့်တက်လာရကမြေကြီးတဲကအဆူဓာတ်တွေခန်းချောက်လာရတယ်လို့သိပ္ပံပညာရှင်တွေကပြောဆိုပါတယ်။ဒေတာယာတိဥတုကိုပြောင်းလဲစေသလိုရေရရှိရေအပေါ်ချင်းချောက်လာနေတဲ့ကမ္ဘာမိုးခေါင်ရေရှားမှုအကြောင်းဥတုယာတိနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနားလောင်ကပြောပြထားပါတယ်။
စပိန်နိုင်ငံကက်တီလိုနီးယားဒေသကရေခမ်းချောက်နေတဲ့တောက်သုံးရေလောင်ကန်ကြီးရဲ့အောက်ခြေမှာတွေ့မြင်နေရတဲ့အက်ကွဲအကြောင်းကြီးတွေအရစပိန်မှာမိုးကောင်ရေရှားမှုတန်းနဲ့အကြီးကျယ်ရင်ဆိုင်နေရတာကိုအထင်ရှားတွေ့မြင်ရပါတယ်။မိုးကောင်ရေရှားမှုတန်းကစပိန်ကြီးလက်ဒေသ60ရာခိုင်နှုန်းလောက်မှာတရားမှုရှိနေပြီးဒေသ၄ခုမှာဂျုံနဲ့ပါလီလိုတီးနှံတွေလုံးဝဆုံးရှုံးရမယ့်အနေအထားကိုရောက်နေပြီလို့စပိန်တောင်တော်ရေသမားအသင်းကဧပြီလတတိယပတ်ထဲမှာသတိပေးထားပါတယ်။30တိုက်မိုးနေပြီးတော့အပိုချင်းလေးတိုးလာတာကြောင့်မိုးခေါင်ရေရှားမှုရေရှည်ကြုံနေရကြောင်းစပိန်မိုးလေဝသဌာနကလည်းတရားဝင်သတ်မှတ်ခဲ့ပါတယ်။ဥရောပအပြင်အာရှတိုက်ကအရှေ့နဲ့မြောက်ပိုင်းဒေသတွေအပြင်တောင်အမေရိကအနောက်ပိုင်းကန်ယူရာမှာလည်းအလားတူပြဿနာတွေနဲ့အကြီးအကျယ်ရင်ဆိုင်နေရပါတယ်။လှနက်ချီကြားမှဖြစ်လေရှိတာမျိုးမဟုတ်ဘဲနဲ့သတင်းမှတ်အတွင်ဖြစ်လာတဲ့မိုးခေါင်ရေရှားမှုတွေကိုမိုးလေဝသပညာရှင်တွေလည်းကြိုတင်ခန့်မှန်းဖို့မလွယ်ပါဘူး
။ We normally think about droughts as slowly evolving events that take a few months to start.
မိုးကောင်ရေရှားမှုဆိုတာတဖြည်းဖြည်းချင်းဖြစ်လာတတ်ပြီးတခါတလေလနဲ့ကြီးဒါမှမဟုတ်လေတရာသီလုံးဖြစ်တတ်တာမျိုးလို့ကျွန်တော်တို့ယူဆထားကြတာပါ။ဒါပေမဲ့ပြီးခဲ့တဲ့ဆယ်စုနှစ်တခုအတွင်းမှာတော့မိုးကောင်မှုမျိုးတွေခက်မြန်မြန်ပေါ်ပေါက်လာတာကိုတွေ့ရပါတယ်။ဒါကြောင့်သူ့ရဲ့တက်ရောက်မှုကလည်းရေတို့မှာပိုပြီးကြီးမားနိုင်ပါတယ်။ရုတ်တရက်မိုးနယ်သွားတတ်တယ်လို့အပူချိန်လည်းမြင့်တက်နေတဲ့အတွက်မြေကြီးတွေကရေဓာတ်တွေပါအငွေ့ပြန်သွားတတ်တာပါ
။ပမောက်ကဂျက်စတင်ရှက်ဗီဟာကဘာတဝန်းကမိုးခေါင်ရေရှားမှုအစဉ်ခါစားအတွက်ပရိုတိန်းမိုးလေဝသဌာနနဲ့ပူရွေးလေ့လာခဲ့သူဖြစ်ပါတယ်။
What we did in the studies we looked at how flash droughts have changed globally over the last 60 years and found that they've been increasing in
ပြီးခဲ့တဲ့နှစ်ပေါင်း60အတွင်းကဘာတဝန်းမိုးခေါင်ရေရှားမှုကိုကျွန်တော်တို့လေ့လာတဲ့အခါဒေသအများစုမှာဒီလိုအခြေအနေမျိုးမြန်မြန်ဆန်ဆန်ပေါ်ပေါက်လာတာကိုတွေ့ရပါတယ်။တဖြည်းဖြည်းနဲ့ဖြစ်လာတတ်တဲ့မိုးကောင်ရေရှားမှုမျိုးတွေအချိန်ကောင်းလာပြီးဥရောပအပါအဝင်ဒေသအတော်များများမှာတွေ့ရပါတယ်။ရာသီဥတုအပေါ်မူတည်ပြီးဒီလိုမိုးကောင်ရေရှားမှုတွေရှေ့ဆက်ဘယ်လိုဖြစ်လာနိုင်မလဲဆိုတာကျွန်တော်တို့လေ့လာတဲ့အခါနေရာဒေသတိုင်းမှာပေါ်ပေါက်လာနိုင်တယ်ဆိုတာသွားတွေ့ရပါတယ
်။ဥရုရာသီပြောင်းလဲမှုကြောင့်အထူးကဖြစ်လာရတဲ့မိုးကောင်ရေရှားမှုတွေကိုကမ္ဘာတဝန်းဒေသအတော်များများမှာတွေ့နေရတယ်လို့လည်းပမောက်ခရှက်ဖီလ်ကပြောပါတယ
် We're seeing it everywhere but we tend to see it more in those kind of tropical wet
ဒီလိုအနေအထားတွေအပူပိုင်းရေဝန်းဒေသတွေမှာပိုပြီးတော့မြင်နိုင်စရာရှိပေမဲ့ဥရောပမှာရောကမ္ဘာအနှံ့တွေ့နေရပါပြီမိုးကောင်ရေရှားမှုတိတ်ပြီးတွေ့ရလိမ့်မရှိတဲ့ဥရောပမှာလည်း ပုံမှန်လိုတွေ့မြင်နေရပါပြီ။အဲဒီမှာလဲမိုးကောင်ရေရှားမှုတွေခက်မြန်မြန်ပေါ်ပေါက်လာနေပါတယ်
။ဒီလိုမိုးကောင်ရေရှားမှုမျိုးကိုအာရှအရှေ့ပိုင်းနဲ့မြောက်ပိုင်းအပြင်ဥရောပမှာပါအပြင်ထိုင်ရင်ဆန်ရလိမ့်မယ်လို့လဲပညာရှင်တွေကခန့်မှန်းပါတယ်။ဥရောပအပါအဝင်ကမ္ဘာတဝန်အပူလိုင်းတန်နဲ့ရင်ဆိုင်နေရတဲ့အချိန်တချို့အတိုင်းမီကတခြားအတိုင်းမီတွေထက်ကြိုတင်ပြင်ဆင်မှုတွေစနစ်တကျလှုပ်ထားတာပါ။အပူလိုင်းတန်နဲ့ဂျုံနဲ့ဂျုံနာမရှိတဲ့ပရတီနေကမှာ2022ခုနှစ်အတွင်းနေ့အပူချိန်40ဒီဂရီစင်တီဂရိတ်ကျော်ထိရောက်ခဲ့တဲ့နောက်မှာတော့နိုင်ငံတောင်ပိုင်းတချို့ဒေသတွေမှာတောမီးတွေလောင်ကျွမ်းခဲ့ရတာပါ။မိုးကောင်ရေရှားမှုကြောင့်စိုက်ပျိုးတောင်တွေမှာလည်းရေရရှိရဲ့ချင်းချမှုတွေနဲ့ရင်ဆိုင်နေရတာပါ။
မိုးကောင်ရေရှားမှုကတဖြည်းဖြည်းနဲ့ဖြစ်လာပြီးအချိန်3လလောက်ကြာမယ်ဆိုရင်တည်နံ့နေလဲခံနိုင်ရင်ရှိလာနိုင်ပါတယ်လူမှုအတိုင်းဝိုင်းလည်းဒီလိုပါပဲမှန်မျော်လင့်မဲ့ရုပ်သရက်ကြီးမိုးကောင်ရေရှားမှုဖြစ်လာမယ်ဆိုရင်ဇီဝကေဟစနစ်တွေတည်နံ့နေလဲဒီလိုပဲဖြစ်မှာပါအချိန်နှစ်သစ်နဲ့လာရောက်ညှိတွေဖြစ်ဖို့အချိန်မရပဲဖြစ်သွားနိုင်ပါတယ
်ပရိုတိန်မိုလီကူလာဌာနသိပ္ပံပညာရှင်ဒေါက်တာပီလီဝူကလည်းအစင်ကားသားရေးသားမှုမှာပါဝင်ခဲ့သူဖြစ်ပါတ
ယ်။ Impact is not something people can ignore even for rich countries of Europe for example
မိုးကောင်ရေရှားမှုရဲ့တက်ရောက်မှုတွေဟာလူတွေလစ်လျူရှုထားလို့ရတာမျိုးမဟုတ်ပါဘူး။ဥပမာချမ်းသာတဲ့ဥရောပလိုတိုင်းပြည်တွေမှာတော့မိုးကောင်ရေရှားမှုရဲ့တက်ရောက်မှုတွေကပြီးခဲ့တဲ့နှစ်သိတုန်းကထက်ပိုဆိုးလာတာကိုတွေ့ရပါတယ်။ဥပမာဗြိတိန်နိုင်ငံမှာဆိုရင်လဲတော်မီလောင်တာတီးနံတွေပျက်စီးခဲ့ရပါတယ်။ဗြိတိန်လိုချမ်းသာတဲ့နိုင်ငံတွေမှာလည်းအတော်ထိခိုက်ပျက်စီးဆုံးရှုံးခဲ့ရပါတယ
်။အခုနောက်ပိုင်းတွေ့နေရတဲ့ရုပ်သရက်မိုးကောင်ရေရှားမှုမျိုးတွေကိုအစိုးရကရောလူမှုအတိုင်းဝိုင်းကပါကြိုတင်ပြစင်ထားနိုင်ခြင်းမရှိတဲ့အပြင်ဆင်းရဲနှွမ်းပါတဲ့တိုင်းပြည်တွေကမိုးကောင်ရေရှားမှုဒဏ်နဲ့ပိုးပြီးတော့ရင်ဆိုင်နေရတယ်ဆိုတာမျိုးယူဆလို့မရဘူးလို့လည်းသိပ္ပံပညာရှင်ဒေါက်တာဝူကပြောပါတယ်။ကျွန်မဆန်းပါပါ။
နားလောင်အပတ်စဉ်တင်ပြတဲ့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ VOA ရဲ့အသံလွှင့်အစီအစဉ်တွေကိုကြည့်ရှုနေရတာဖြစ်ပါတယ်။ဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့ဒေါခင်မျိုးသက်ကပြောပြပါဦးမယ်။
ဆူရန်နိုင်ငံမှာဆူရန်စစ်တပ်နဲ့ပြိုင်ပွဲ RSF တပ်တွေကြားတိုက်ပွဲတွေဖြစ်ပေါ်နေတာသတင်း၃ဘက်ရှိလာပြီဖြစ်ပြီးတော့အပြစ်ခတ်ရက်စဲဖို့အတွက်နှစ်ဖက်သဘောတူထားတဲ့ဂျားကပဲခါတုံးမြော်တော်မှာစနေနေ့မှာမြေပြင်မှာရောဝေဟင်ကပါပြစ်ခတ်တိုက်ခိုက်နေကြစေဖြစ်ပါတယ်။အခုလိုဆက်ပြီးတိုက်ခိုက်နေတဲ့အတွက်ဘေးလွတ်ရာကိုထွက်ပြေးပုန်းရှောင်တဲ့ဒေသခံကတောင်းနဲ့ချီပြီးရှိလာနေပါပြီ။စစ်တပ်နှစ်ခုကွဲပြီးတော့တိုက်ပွဲတွေဖြစ်နေတဲ့ဆူရန်နိုင်ငံမှာပထမဆုံးချိန်ယာနဲ့ချီတဲ့အမေရိကန်နိုင်ငံသားတွေကိုလင်းနဲ့ကဲထုတ်နိုင်မဲ့ Port Sudan စစ်ကမ်းမြို့ကိုကုန်းလွန်းကနေတက်ဆောင်မှာစနေနေ့ကရောက်သွားပါပြီ။လူရေ200ကနေ300လောက်ရှိတဲ့အမေရိကန်နိုင်ငံသားနဲ့အများရန်နေထိုင်သူတွေကိုကုန်းလမ်းကနေဘတ်စကားတွေနဲ့တည်ဆောင်လာခဲ့တာဖြစ်ပါတယ်။တရုတ်ရဲ့အစည်းအချင်းချောက်မှုတွေကိုခန်းနေရတဲ့ထိုင်ဝမ်နဲ့အမေရိကန်ရဲ့ဆက်ဆံရေးကိုဒီတဲ့ပိုးပြီးတော့နေရှင်းအောင်လှုပ်တင်တယ်လို့ထိုင်ဝမ်နိုင်ငံကိုရောက်နေတဲ့အမေရိကန်မျိုးသားလုံခြုံရေးဆိုင်ရာအကြံပေးအရာရှိဟောင်းဂျွန်ဘောလ်ဒန်ကစနေနေ့မှာပြောကြားခဲ့ပါတယ်။တဟီရန်ကိုရောက်နေတဲ့အီရတ်သမ္မတအဗ်ဒူလာတစ်ရရှစ်နဲ့စနေနေ့မှာဆွေးနွေးခဲ့တဲ့ဆွေးနွေးပွဲမှာအီရန်ခေါင်းဆောင်ကြီးအယာတိုလာအလီခါမင်နီကရောအီရန်သမ္မတအီဘရာဟမ်ရာစီကပါအရှေ့လယ်ပိုင်းဒေသတွေမှာအမေရိကန်ရှိနေတာအတွက်ပြင်းပြင်းထန်ထန်ဝေဖန်ရှုံချလိုက်ပါတယ
်။တရင်ချင်းချုပ်တွေကိုတရင်ချင်းချုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါ။ဒီကနေ့နဲ့အတန်လွင်အစီအစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှုကကိုညံဝင်းအောင်ဖြစ်ပါတယ်။အတန်ဖန်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျင်မီကုနဲ့ဇီနပ်အဗ်ဒူရာမန်တို့ဖြစ်ပါတယ်။ VOA ရဲ့တင်းငွေနေနေမနေ့ဖက်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်။ကျွန်တော်တို့ရဲ့အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနောက်တော့တာဆင်တဲ့အတွက်ကျေးဇူးတူးတင်ပါတယ်။တော်တာရှင်မြန်မာပြည်သူပြည်သားအပေါင်းလည်းဘေးရန်တွေဝေးကွာကြပါစေ။ကျွန်တော်ကတော့ဇော်မိုးကြပါခင်ဗျာ
This program has come to you from the Voice of America, Washington.